ယနေ့သာသနာတော်နေ့2559ခုနှစ်ကောဇာတက္ကရာ1385ခုနှစ်နေုံလဇန်12ရက်နေ့ညစကိုင်းတိုင်းဒေသကြီးရမပင်မြို့နယ်ကံချောင်းအုပ်စုအောင်မိုးကျေးရွာရွှေဘုံသာကျောင်း၌အတွင်စင်ရင်ကျင်းပါပြုလုပ်အပ်သည်ဝေနေယပါလလူမှုကူညီရေးနှင့်နာယီကူညီမှုအသင်းတစ်နှစ်ပြည့်ပထမအကြိမ်မြောက်ဓမ္မသဘင်ပွဲ၌ဓမ္မဒါနကုသိုလ်ရှင်ဝေနေယပါလလူမှုကူညီရေးနှင့်နာယီကူညီမှုအသင်းသူအသင်းသားများနှင့်တကဝတရားချစ်ခင်သူတော်စင်အပေါင်းတို့ကနေပြီးတော့စုပေါင်းကျင်းပပြုလုပ်အပ်သည်ဤဓမ္မသဘင်ပွဲ၌ဟောကြားအပ်သောသိဗ္ဗံဤကြနောက်ဘဝလိလာသူအမည်ရသည့်တရားတော်ပြည့်တဲ့တရားတော်ရဲ့အမည်ကရောက်ကြည့်ပါဦးပါတယ်လေအဲ့ဒီတရားတော်ကိုယနေ့ညကြွရောက်လာကြတဲ့အာလုံသောသူတော်စင်ပြိတ္တအပေါင်းသူတော်ကောင်းတို့အားဟောပြောပြတ်သားသင်ကြားပေးမှာဖြစ်ပါတယ်။ဒါကြောင့်တရားတော်ကိုမဟောကြားမီယရဏမြတ်သုံးပါးတို့အားရှင်းခိုးကြရအောင်။လင်္ကာလေးများဆိုပြီးတဲ့အခါတို့သူတော်စင်များကသုံးကောက်စီလိုက်ပြီးတော့ဆိုကြရအောင်။ဘုရားကုန်၏ဘုရားကုန်၏သိမ္မာတိသိမ္မာတိယုံကြည်မြတ်နုလက်စုံမို့ရှ िख ခိုးပါ၏ဘုရားဘုရားကုန်၏သိမ္မာတိယုံကြည်မြတ်နုလက်ဆောင်မို့ရှ िख ိုးပါ၏ဖယရဏမြတ်သုံးပါးကိုရှ िख ိုးပြီးတဲ့နောက်ဘ ဥစဉ်တို့ရဲ့ဟောပြောပြတာသင်ကြားမှုကိုစတင်ကြပါစို့တရားတော်ရဲ့အမည်ကပြည့်တဲ့ရပါတယ်လေသိဗ္ဗံနေကြနောက်ဘဝလိလာသူတဲ့ပြောကြည့်ပါဦးပါတယ်လေအဲ့ဒီတရားကောင်းစီရဲ့အောက်မှာသုတ္တရောဇဉ်တို့အားဘယ်နှချက်လောက်ဟောပြောပြတာသင်ကြားပေးမလဲလို့ဆိုရင်စုပေါင်းခုနှစ်ချက်သင်ပေးမယ်ဘယ်နှချက်အဲ့ဓာရီကဗာလဲပြောရင်နံပါတ်1ဒုစရိုက်သမား၌လိလာခြင်းနဲ့ဗာတယ်လေနောက်နံပါတ်2ကဒုစရိုက်သမား၌လိလာခြင်းနဲ့ဗာတယ်လေနောက်နံပါတ်3က5ပါးသီလလုံသူ၌လိလာခြင်းနဲ့ဗာတယ်လေနောက်နံပါတ်4ကသီလနဲ့ကိုခြင်းကောင်းသူ၌လိလာခြင်းနဲ့ပါတယ်လေနောက်နံပါတ်1ကလူကိုအိုးရဲထက်တက်ပြီးလိလာခြင်းနဲ့ပါတယ်လေနောက်နံပါတ်6ကလူရှင်လူသေး၌လိလာခြင်းနဲ့ပါတယ်လေနောက်နံပါတ်9ကလူသေးဤမျက်စိ၌လိလာခြင်းနဲ့ပါတယ်လေအာလုံပေါင်းတော့ဘယ်နှချက်အဲ့ဒီခုနှစ်ချက်ကိုယနေ့ညကြွရောက်လာကြတဲ့အာလုံသောသူတော်စင်ပြိတ္တအပေါင်းသူတော်ကောင်းတို့အားဟောပြောပြတ်သားသင်ကြားပေးမှဖြစ်ပါတယ်တို့သူတော်စင်များတရားတော်များကိုနာကြားခွင့်ရတဲ့အခိုက်တံကိုနာလိုက်တဲ့တရားကိုသိအောင်တတ်အောင်နားလည်အောင်နာရမယ်တဲ့ဘလို့နာရမယ်အေးသိအောင်တတ်အောင်နားလည်အောင်နာရမယ်တဲ့လောကမှာနေတဲ့အခိုက်တံဘာလုံငန်းမဲ့လှုပ်လို့တိတိကြကြသိမှဘဝအောင်မြင်မှုရတယ်ဘလို့သိမှတိတိကြကြသိမှတိတိကြကြသိသူနဲ့တိတိကြကြမသိတဲ့ပုဂ္ဂိုလ်သည်ဘဝလမ်းလျှောက်ရင်အများကြီးကွာသွားတယ်တိတိကြကြသိတဲ့ပုဂ္ဂိုလ်ကလောကီရေးမှလည်းပဲရှည်ရန်ရောက်သွားတယ်လောကုတ္တရာဘာသာရေးမှလည်းရှည်ရန်ရောက်ပြီးတော့တရားရစရာရှိရင်လည်းသူတို့ပဲရှိကရသွားတယ်အေးဘဝဆင်တန်းမြင့်ရင်လည်းသူတို့ပဲမြင့်သွားတယ်အဲ့ဒါကြောင့်မို့ကိုလှုပ်တဲ့လုပ်ငန်းဘာလုပ်ငန်းမဲ့လှုပ်လှုပ်တိတိကြကြသိသူဖြစ်အောင်ကြိုးစားဖို့မလိုဘူးလားအေးဒီတရားနာတယ်တရားနာတယ်ဆိုတာလေဘာသာရေးသင်ငန်းစာသင်ယူတာဘာလို့တာဘာသာရေးသင်ငန်းစာသင်ယူတာအဲ့ဒါကြောင့်မို့သင်ကြားခွင့်နာယူခွင့်ရတဲ့အခိုက်အတန့်မှာကြကြနာနာဒုသူတော်စင်များသိရင်တရားတစ်ပုဒ်သုံးသွားတာနဲ့အတော်သင့်ဘာသာရေးဘုသူတ္တမရနိုင်ဘူးလားအေးဘာသာရေးဘုသူတ္တရလိမ့်မယ်အဲ့ဒါကြောင့်မို့ကြိုးစားပြီးတော့တို့သူတော်စင်များနာကြားကြဖို့ရှေးဦးစွာတိုက်တွန်းပါတယ်တရားကောင်းစီကဗါတယ်လေသိဗ္ဗံနေကြနောက်ဘဝလိလာသူတဲ့ပြောကြည့်ပါဦးဗါတယ်လေအေးသိဗ္ဗံနေကြနောက်ဘဝလိလာသူတဲ့တို့သူတော်စင်များဒီခုလောကကြီးထဲမှာနောက်ဘဝကိုယုံသူတွေလည်းရှိတယ်နောက်ဘဝကိုမယုံသူလည်းပဲရှိတယ်ယုံသူနဲ့မယုံသူပေါ့ပြောကြည့်ပါဦးယုံသူနဲ့မယုံသူအေးနောက်ဘဝရှိတယ်လို့ယုံထားတဲ့ပုဂ္ဂိုလ်ရဲ့ဘဝတည်ဆောက်ပုံကတစ်မျိုးနောက်ဘဝမရှိဘူးလို့ယူထားတဲ့ပုဂ္ဂိုလ်ကတည်ဆောက်ပုံတစ်မျိုးနောက်ဘဝတန်တရာမရှိဘူးလို့ယုံတဲ့ပုဂ္ဂိုလ်သည်ပြစ္ဆုတ်ပန်နေတဲ့ခိုက်တံမှာသူ့ကိုယ်သူထိမ့်နေသိမ့်သိမ့်ဘာမှမရှိတော့ဘူးမကောင်းမှုအကုသိုလ်လည်းလှုပ်ချင်နိုင်လှုပ်တယ်အေးကုသိုလ်လည်းလှုပ်ချင်မှပဲလှုပ်တော့တယ်ဘာလို့လဲပြောတော့နောက်ဘဝမရှိဘူးလို့ယုံထားတဲ့အတွက်ကြောင့်မို့သူသည်ပြစ္ဆုတ်ပန်မှာကောင်းတာကိုသိပြီးတော့မလှုပ်တော့ဘူးဒါမျိုးသမားတွေမရှိဘူးလားเอ้บวชโกถิ่นไหนเจี้ยพี่รอหนีจินตโลหนีเด้ผิดตโลหนีเด้ผิดตโลซาเด้ผิดตโลเนี่ยเด้นเตยตวาเด้ดาမျိုးตมะฤไม่ရှိหูล่ะเอ้ไอ้อะမျိုးเนี่ยบวชโกจินเลยตวาจาเด้ปู่กูนอกบวชไม่ยုံยินนอกบวชยုံเนี่ยปู่กูก็จะรอปုံซันตะမျိုး ဒီရဲ့နောက်မှာဘဝတစ်ခုရလိမ့်အောင်မယ်လို့ယုံထားတဲ့အတွက်ကြောင့်မို့ပစ္စုပန်မှာအကောင်းဆုံးနေကြတယ်ဘလို့နေလဲပစ္စုပန်မှာအကောင်းဆုံးနေကြတယ်ကာယကံကိုထိမ့်နေသိမ့်သိမ့်ဝစီကံကိုထိမ့်နေသိမ့်သိမ့်မနောကံကိုထိမ့်နေသိမ့်သိမ့်နဲ့ဘဝကိုတန်ဖိုးရှိရှိရှောက်လန်းသွားသူတွေမရှိဘူးလားအေးအဲ့ဒါမျိုးသမားတွေလေလောကမှာအများကြီးအဲ့ဒါကြောင့်မို့နောက်ဘဝကိုယုံမှုမယုံမှုသည်အရေးပါသလားမပါဘူးလားအရေးပါတယ်အဲ့ဒါကြောင့်တို့သူတော်စင်များကနောက်ဘဝကိုအခုဘုရားဘာသာကယုံတာမရှိဘူးလားအဲနောက်ဘဝကိုယုံကြတယ်နောက်ဘဝဘဝတစ်ခုရလိမ့်အောင်မယ်လို့ယုံကြတယ်အဲ့ဒါကြောင့်မို့ဘုရားဘာသာရဲ့ဘဝတည်ဆောက်ထားပုံလေးကိုတို့သူတော်စင်များကြကြနာနာသိဖို့လိုတယ်ပေါ့ဘုရားဘာသာရဘဝတစ်ခုတည်ဆောက်တယ်ဆိုတဲ့နေရာမှာဖန်ဆင်းရှင်မပါဘူးဘာမပါဘူးအေးဖန်ဆင်းရှင်မပါဘူးတယောက်ယောက်ကနေ creator တယောက်ကနေ create လုပ်တယ်ဆိုပြီးတော့ဖန်ဆင်းသွားတယ်ဆိုတဲ့အယူဆမျိုးကိုဘုရားဘာသာကလက်ခံထားတာမရှိဘူးဒီဘဝကနေပြီးတော့နောက်ဘဝသွားတဲ့နေရာမှာဖန်ဆင်းရှင်ကပို့ပေးတာဒါမျိုးလက္ခဏာရှိရလားမရှိဘူးအေးဖန်ဆင်းရှင်ကဖန်ဆင်းရင်တဲ့လောကမှာလူသားအလုံးတယောက်နဲ့တယောက်ရုပ်ရည်လဲတူသင့်တယ်အသားရည်လဲတူသင့်တယ်ညာရည်ညာသွေးလဲတူသင့်တယ်အေးတယောက်နဲ့တယောက်အစစရရာကွာနေခြင်းသည်ဖန်ဆင်းရှင်ဖန်ဆင်းတာမဟုတ်လို့သာမဟုတ်တာလဲကွာနေတာအဲ့ဒါကြောင့်ဗုဒ္ဓဘာသာမှာဖန်ဆင်းရှင်ကိုလက်မခံဘူးပြောကြည့်ပါဦးဗုဒ္ဓဘာသာမှာဖန်ဆင်းရှင်ကိုလက်မခံဘူးအဲလိုဆိုတော့ဖန်ဆင်းရှင်ကိုလက်မခံတယ်လို့နောက်ထပ်တစ်ခုကိုလည်းလက်မခံဘူးပေါ့အဲ့ဒါဘာကိုလက်မခံဘူးလဲလို့ပြောရင်အကြောင်းမဲ့လူဖြစ်တယ်ဆိုတာကိုလည်းလက်မခံဘူးပြောကြည့်ပါအကြောင်းမဲ့လူဖြစ်တယ်ဆိုတာကိုလည်းလက်မခံဘူးဘာအကြောင်းမှမရှိဘဲနဲ့တဘဝပြီးတဘဝတဘဝပြီးတဘဝအဲ့ဒါမျိုးဘဝဖြစ်နေတယ်ဆိုတာကိုလည်းဗုဒ္ဓဘာသာကလက္ခဏာရှိရလားမရှိဘူးဗုဒ္ဓဘာသာကလက္ခဏာကအကြောင်းရှိလို့အကျိုးအနေနဲ့ပေါ်နေတာပြောကြည့်ပါအကြောင်းရှိလို့အကျိုးအနေနဲ့ပေါ်နေတာအကြောင်းဆိုတာတခြားမဟုတ်ဘူးကိုယ်လှုပ်ထားတဲ့ကုသိုလ်ကံနဲ့အကုသိုလ်ကံဘာကံနဲ့ဘာကံကုသိုလ်ကံနဲ့အကုသိုလ်ကံလူတိုင်းလူတိုင်းမှာအဲ့ဒီကုသိုလ်ကံနဲ့အကုသိုလ်ကံရှိတယ်ဗုဒ္ဓဘာသာအရာကအဲ့ဒီကုသိုလ်ကံနဲ့အကုသိုလ်ကံကိုတခြားလူလုပ်ခဲ့တာမဟုတ်ဘူးကိုကိုယ်တိုင်လုပ်ထားတာဘယ်သူလုပ်ထားတာအေးကိုကိုယ်တိုင်လုပ်ထားပြီးတော့ဘဝတစ်ခုကူးပြီးရဲ့လို့ဆိုရင်အဲ့ဒီလုပ်ထားတဲ့ကုသိုလ်ကံနဲ့အကုသိုလ်ကံစွမ်းအားနှစ်ခုနဲ့ဘဝတွေကိုသွားကြတယ်အဲ့ဒါမျိုးသွားတဲ့နေရာမှာကုသိုလ်ကံအားတွေများတဲ့ပုဂ္ဂိုလ်ကအစဉ်တန်းမြင့်တဲ့ဘဝတွေကိုရတယ်။အကုသိုလ်များတဲ့ပုဂ္ဂိုလ်ကနှိမ့်ကြတဲ့ဘဝတွေကိုရတယ်။ဘာဘဝရလဲ။နှိမ့်ကြတဲ့ဘဝတွေကိုရတယ်။ပစ္စုပန်မှာဒုသူရောစင်များကြည့်ကြည့်လိုက်ရင်တယောက်နဲ့တယောက်ကွာနေတာတွေမရှိဘူးလား။အေးပစ္စုပန်မှာကြည့်ကြည့်ရင်တယောက်နဲ့တယောက်ကွာနေကြတယ်။ရုပ်ရည်လည်းကွာကြတယ်။ဉာဏ်ရည်ဉာဏ်သွေးလည်းကွာကြတယ်။ဘဝစည်းစိမ်လည်းပဲကြွာကြတယ်တယောက်နဲ့တယောက်တူရဲ့လားမတူဘူးအဲ့ဒါဒီကံကခွဲပေးထားတာတဲ့ဘာကခွဲတာကံကနေခွဲပေးထားတာအဲ့ဒါဒီဘဝကနေနေလို့ဘဝတစ်ခုသွားပြီဆိုရင်တို့သူတော်စင်များမကောင်းတာတွေလှုပ်ထားကြတဲ့ပုဂ္ဂိုလ်မျိုးကြတော့ဘဝသွားရင်နေနဲ့ဘဝတွေမသွားဘူးလားအင်းတကယ်လို့ကုသိုလ်ကံအားကောင်းတာတွေလှုပ်ထားရင်တော့မြင့်တဲ့ဘဝတွေသွားတယ်။အဲဒါကြောင့်ဖုရားကလူ၄မျိုးဟောပြလူဘယ်နှမျိုးအင်းလောကလူသားတွေအလုံးကိုခွဲကြည့်ရင်၄မျိုးထဲမှာအကုန်ဝင်နေ။အဲဒါဘာလဲပြောရင်နံပါတ်၁အမှောင်ကလာပြီးတော့အမှောင်ကိုဆက်သွားတဲ့သူပြောကြည့်ပါ။အမှောင်ကလာပြီးတော့အမှောင်ကိုဆက်သွားတဲ့သူအမှောင်ဆိုတာတရားမဟုတ်ဘူးသူလှုပ်ထားတဲ့အကုသိုလ်ကံအဲ့ဒီအကုသိုလ်ကံအားများတဲ့ပုဂ္ဂိုလ်သည်ပစ္စုပန်မှာလူဖြစ်ဖို့ရာအတွက်မိဘကိုရွေးချယ်တဲ့နေရာမှာဆင်းရဲတဲ့မိဘမပြည့်စုံတဲ့မိဘမျိုးကိုရွေးမိပြီးတော့ အဲ့ဒီပုဂ္ဂိုလ်ရဲ့ထံပဋိသင်နေနေလူရဲ့လို့မွေးဖွားလာရင်မိဘဆင်းရဲတော့သာသမီလည်းမဆင်းရဲဘူးလားဆင်းရဲတယ်အဲ့ဒါမျိုးဘဝရလာတဲ့သူကိုအမောင်ကလာတဲ့သူတဲ့ဘယ်ကလာတာအေးအမောင်ကလာတဲ့သူအဲ့ဒါမျိုးလာပြီးတော့ပစ္စုပန်မှာရောက်လာတယ်ပစ္စုပန်ရောက်လိုက်တဲ့အခါကျတော့လည်းပဲဘဝကပြည့်စုံမှုမရှိဘူးမရှိတဲ့အတွက်ကြောင့်မို့သူဟာစိတ်ထားပါအောက်တန်းကြသွားဘာပါအောက်တန်းကြစိတ်ထားပါအောက်တန်းကြစိတ်ဓာတ်ပါအောက်တန်းကြသွားပြီးတော့ဆင်းလဲဆင်းရဲတယ်ကာယကံလည်းမထိန်သိမ်းဘူးဝစီကံလည်းမထိန်သိမ်းဘူးမနောကံလည်းမထိန်သိမ်းဘူးတောင်းကျမ်းနဲ့ရိုင်းဆိုင်တယ်ဒါမျိုးသမားတွေမရှိဘူးလားအဲ့ဒါမျိုးနဲ့ဘဝကျင်လည်ကြတဲ့ပုဂ္ဂိုလ်မျိုးကြတော့လာတော့ငါလည်းအမောင်ပဲလုံနေတော့လေအမောင်ပဲသွားလို့ဘဝဆက်သွားရင်လည်းဘယ်သွားမလဲအမောင်ပဲဆက်သွားလိမ့်မယ်အဲ့ဒီပုဂ္ဂိုလ်မျိုးကိုရည်ညွှန်းပြီးတော့ဘုရားရှင်ကိုရောမြတ်ကအမောင်ကလာပြီးတော့အမောင်ကိုဆက်သွားတဲ့သူတဲ့ပြောကြည့်ပါဦးအဲ့ဒါမျိုးလူတွေလည်းလောကမှာရှိတယ်နောက်နံပါတ်1ကြတော့အမောင်ကလာပြီးတော့အလင်းကိုသွားတဲ့သူတဲ့ပြောကြည့်ပါဦးမောင်ကလာပြီးတော့အလင်းကိုသွားတဲ့သူလာတော့ကတော့အမောင်ဘဝမကောင်းတာတွေလို့အကုသိုလ်တွေနဲ့ပစ္စုပန်မှာရောက်လာတော့ဆင်းရဲတဲ့မိဘရဲ့ရင်ွယ်မှာဝင်ပြီးတော့လူရဲလို့ဖြစ်တယ်အဲ့ဒါဖြစ်ပြီးမွေးဖွားလာဆင်းရဲတယ်ပစ္စည်းဆင်းရဲပေမဲ့စိတ်ဓာတ်မြင့်တယ်ပြောကြည့်ပါပစ္စည်းဆင်းရဲပေမဲ့စိတ်ဓာတ်မြင့်တယ်အေးဆင်းရဲတာဖြစ်ပေမဲ့မကောင်းတာမလုပ်ဘူးမဟုတ်တာမလုပ်ဘူးကာယကံထိမ့်သိမ့်နဲ့ဝစီကံထိမ့်သိမ့်နဲ့မနောကံထိမ့်ထိမ့်သိမ့်သိမ့်နဲ့တက်နိုင်သမျှဘာသာရေးလုပ်ပရဟိတလုပ်ငန်းတွေစွန့်နိုင်သမျှလုပ်တယ်အဲ့ဒါမျိုးလုပ်နေတဲ့ဆင်းရဲတာလူကောင်းတွေမရှိဘူးလားအဲ့ဒီပုဂ္ဂိုလ်မျိုးကြတော့လာတော့ကတော့အမောင်လုပ်နေတော့အလင်းအဲ့ဒီအလင်းတွေကြောင့်ဆက်သွားရင်ဘယ်ကိုသွားမလဲအလင်းဘဝကိုသွားလိမ့်မယ်အဲ့ဒီပုဂ္ဂိုလ်မျိုးကိုရည်ညွန်းပြီးတော့အမောင်ကလာပြီးအလင်းကိုသွားတဲ့သူတဲ့ပြောကြည့်ပါအမောင်ကလာပြီးအလင်းကိုသွားတဲ့သူခဲနောက်တစ်မျိုးကြတော့တို့သူတော်စင်များအလင်းကလာပြီးတော့အမောင်ကိုသွားတဲ့သူတဲ့ပြောကြည့်ပါအေးလင်းနဲ့လင်းနဲ့ဆိုတာဘာလဲပြောရင်အတိတ်ဘဝကသူလှုပ်ထားတဲ့ကုသိုလ်ကောင်းမှုတွေပါတဲ့အတွက်ကြောင့်ပစ္စုပန်ဘဝမှာမိခင်ဖခင်ကိုရွေးတဲ့နေရာမှာပြည့်စုံတဲ့မိခင်ဖခင်တွေကိုရွေးမိပြီးတော့သူတို့ရဲ့ဝမ်းမှာပဋိသင်နေနေတယ်နေပြီးတော့လူရဲ့လို့ဖြစ်လာရင်သူရှာထားတာဘာမှမရှိသေးပေမဲ့အဲ့ဒီပုဂ္ဂိုလ်ဒီပြည့်ပြည့်စုံစုံနဲ့မနေရဘူးလားเอ้ยมิบะก็ชั้นตาတော့ตาตมีแลชั้นตาเลยเอ้อน่ะกูเบยก็ลาได้ပြောတာလဲအလင်းကလာတာเอ้อမျိုးအလင်းကလာပြီးတော့ပစ္စုပန်လူဘဝမှာနေတဲ့အခါကျတော့အလင်းကလာပြီမဲ့စိတ်ဓာတ်ကြအောက်တန်းကြတယ်ဘာကြအောက်တန်းကြเอ้စိတ်ဓာတ်ကအောက်တန်းကြတယ်ရှိတဲ့ပစ္စည်းနဲ့မရှိသူကိုဒုက္ခပေးတယ်ရှိတဲ့ပစ္စည်းနဲ့မကောင်းတာတွေလုပ်တယ်တောက်တယ်စားတယ်မူးတယ်ရမ်းတယ်ပွေတယ်ရှုပ်တယ်အဲ့ဒါမျိုးသမားတွေမရှိဘူးလားအေးအဲ့ဒီပုဂ္ဂိုလ်မျိုးကြတော့တို့သူတော်စင်များလာတော့ကတော့ဘယ်ကလာလဲအလင်းကလာတယ်လုံနေတာကဘာတွေလုပ်လဲအမောင်လုပ်ငန်းတွေလုပ်တယ်ဒီဘဝကနေသေးဆုံးလို့နောက်ထပ်ဘဝကိုဆက်သွားရင်အဲ့ဒီပုဂ္ဂိုလ်ဒီဘယ်ကိုသွားအမောင်ကိုသွားလိမ့်မယ်အဲ့ဒီပုဂ္ဂိုလ်မျိုးကိုရည်ညွှန်းပြီးတော့ဘုရားရှင်ကိုရောမြတ်ကအလင်းကလာပြီးတော့အမောင်ကိုသွားတဲ့သူတဲ့။ပေါင်းရင်ဘယ်နှမျိုးရပါ။၃မျိုးရပါ။ဘာတွေလဲပြောရင်အမောင်ကလာပြီးတော့အမောင်ကိုဆက်သွားတဲ့သူ။အမောင်ကလာပြီးတော့အလင်းကိုသွားတဲ့သူ။အလင်းကလာပြီးတော့အမောင်ကိုသွားတဲ့သူ။နောက်တစ်မျိုးကြတော့အလင်းကလာပြီးတော့အလင်းကိုဆက်သွားတဲ့သူတဲ့ပြောကြည့်ပါဦးအေးလာတော့ကလည်းအလင်းကုသိုလ်တွေနဲ့လာခဲ့တယ်မိကောင်းဖကောင်းရဲ့ရင်ခွင်မှာဝင်ပြီးတော့လူရဲလို့ဖြစ်တယ်ချမ်းချမ်းသာသာနဲ့နေရထိုင်ရတယ် သုံးရဆွဲရတယ်အေးအဲ့ဒီပုဂ္ဂိုလ်သည်ပစ္စည်းဥစ္စာကျွဲဝချမ်းသာတယ်လို့စိတ်ဓာတ်လည်းကောင်းတယ်တဲ့ဘာလဲကောင်းစိတ်ဓာတ်လည်းကောင်းတယ်စွန့်နိုင်သမျှမရှိဆင်းရဲသားကိုကူညီပေးတယ်စွန့်နိုင်သမျှပရဟိတလုပ်ငန်းတွေကိုလုပ်တယ်စွန့်နိုင်သမျှကာယကံထိမ့်သိမ်းဝစီကံထိမ့်သိမ်းမနောကံထိမ့်နေသိမ့်သိမ့်နဲ့ဘဝမှာကောင်းကောင်းမွန်မွန်နဲ့နေထိုင်တဲ့ပုဂ္ဂိုလ်တွေလောကမရှိဘူးလားအေးအဲ့ဒီပုဂ္ဂိုလ်မျိုးကြတော့လာတော့ကလည်းအလင်းပဲသွားတော့လည်းပဲအလင်းပဲတဘဝပြီးတဘဝမြင့်မြင့်မြင့်မြင့်ပြီးတော့အစစ်မြင့်တဲ့ဘဝတွေမရဘူးလားရတယ်အဲ့ဒါကြောင့်မို့ဒုသူရောစင်များလောကလူအလုံးကိုခွဲကြည့်ရင်လူဘယ်နှမျိုး၄မျိုးရှိတယ်ပြောကြည့်ပါအောင်ဗါရလေအမောင်ကလာပြီးတော့အမောင်ကိုဆက်သွားတဲ့သူအမောင်ကလာပြီးတော့အလင်းကိုသွားတဲ့သူအလင်းကလာပြီးတော့အမောင်ကိုသွားတဲ့သူအလင်းကလာပြီးတော့အလင်းကိုသွားတဲ့သူလို့ဘယ်နှမျိုးအေးအဲ့ဒီ၄မျိုးရှိတဲ့တဲကဒုသူရောစင်များကိုယ့်ဘဝကိုပြန်စဉ်းစားငါဟာဘယ်ကလာတာလဲပေါ့အလင်းကလာတာလားဓမ္မမဟုတ်ရင်အမောင်ကလာတာလားကိုကိုကိုပြန်စဉ်းစားပြီးတော့အမောင်ကလာရင်လေအမောင်မတူပဲလင်းအောင်ကြိုးစားဖို့မလိုဘူးလားနောက်ကိုဘဝပြန်ပြီးတော့စဉ်းစားကြည့်လိုက်အလင်းဘဝကလာတယ်ဆိုရင်လေအမောင်မတူနဲ့အမောင်ဘဝသည်ဒုက္ခမများဘူးလားများတယ်အဲ့ဒါကြောင့်လင်းရင်လေဆက်လင်းအောင်ကြိုးစားဟုတ်တယ်မို့လားအဲ့ဒါမျိုးဘဝကိုတံမိုးရှိရှိနေဖို့လိုသလားမလိုဘူးလားအဲ့ဒါမျိုးသာနေရင်ဒုသူရစင်များတန်တရာလဲတဲ့နေရာမှာအစင်တန်းမြင့်မြင့်နဲ့လဲရလိမ့်မယ်အဲ့ဒါကြောင့်မို့ဒုသူရစင်တို့ကမှောင်လဲဘာဖြစ်အောင်ကြိုးစားလင်းအောင်ကြိုးစားရလင်းရင်လဲလင်းအောင်ကြိုးစားဖို့လိုသလားမလိုဘူးလားအေးအဲ့ဒီဘဝမျိုးနဲ့ဒုသူရစင်များကြိုးစားဖို့လိုတယ်ပေါ့ဟုတ်တယ်မလားအေးအဲ့ဒါမျိုးဒုသူရစင်များကိုယ်ဘဝကိုအကောင်းဆုံးဖြစ်အောင်ကြိုးစားဖို့လိုတယ်ပေါ့လောကလူဘဝသည်ရခြင်းတိုင်းအလွယ်တကူနဲ့ရရလားအလွယ်တကူနဲ့မရဘူးပစ္စုပန်ရနေတဲ့အခိုက်အတန့်မှာတော့အကောင်းဆုံးဖြစ်အောင်နေဖို့လိုတယ်ပေါ့အဲ့ဒါကြောင့်ဒီလူလေးမျိုးတွေထည့်ကြည့်လိုက်ဦးဇင်းတို့ဘုန်းကြီးတွေရဲ့ဘဝဆိုရင်တော်တော်များများကမှောင်တဲ့ဘဝကများဘယ်ကများမောင်နဲ့ဘဝကများတယ်အခုဦးဇင်းတို့ဘဝကိုပဲကြီးကြီးပေါ့ဦးဇင်းတို့ဒီတောရွာမှာလူဖြစ်ခဲ့ကြတယ်တောရွာမှာလည်းပဲဆင်းရဲသားရဲ့သားဖြစ်ခဲ့တယ်အဲ့ဒီဆင်းရဲသားရဲ့သားကနေပြီးတော့ဦးဇင်းတို့သာသနာဘောင်ကိုရောက်တယ်သာသနာတော်ကြီးရှိလို့သာဦးဇင်းတို့ဘဝတွေကိုတင့်အောင်တင့်နေနေလို့မရဘူးလားအေးသာသနာဘောင်မှာနေပြီးတော့တက်နိုင်တဲ့မြတ်စာသင်ဦးဇင်းတို့ဘုန်းကြီးဘဝဆိုတာကသာသာဝါဒနာပါရင်ဘဝဟာအလုံးပြည့်စုံတယ်ဟုတ်တယ်မို့လားဘာလို့လဲပြောတော့အရာရာဒီ free education ကြီးတယ်ပါဠိ language ကိုသင်ပေးလဲ free ပဲအင်္ဂလိပ်စာပေသင်လဲ free ပဲကွန်ပျူတာပညာသင်လဲ free ပဲအလုံးသောအရာတွေဒီခုဦးဇင်းတို့ဘဝတွေဆိုရင်ဒေါက်တာဘွဲပြီးသည့်ထိအလုံးဒီ free education နဲ့သွားခဲ့ကြနော်အေးအဲ့ဒါဒီမြန်မာနိုင်ငံမှာကြည့်လိုက်ရင်သာသနာဝန်ထမ်းတစ်ပါးအနေနဲ့ကိုယ်အလုပ်လေးသာကိုယ်လုပ်နေရင်ပန့်ဖို့ကြတဲ့ပုံကိုယ်လေးအများကြီးမရှိဘူးလားအေးအဲ့ဒါကြောင့်မို့မှောင်လေးပဲဦးဇင်းတို့ဘုန်းကြီးဘဝဆိုတာဘာဖြစ်အောင်ကြိုးစားရလဲလင်းအောင်ကြိုးစားရအဲ့ဒါကြောင့်ဦးဇင်းကဒါကြောင်းမှာခုသံမပွဲတွေပြီးသွားတော့ကြောင်းတိုက်တီထောင်ထားတာရှိတယ်ဦးဇင်းရဲ့ကြောင်းတိုက်ကဓမ္မဒရဝါဆိုကြောင်းတိုက်တဲ့ဘာကြောင်းတိုက်လဲအဲဓမ္မဒရဝါဆိုကြောင်းတိုက်ဆိုကြောင်းတိုက်တီထောင်ထားတာရှိတယ်ဦးဇင်းကမနက်ခင်းလင်းရင်တက္ကသိုလ်သွားပြီးတော့အင်္ဂလိပ်စာပြတယ်။ကျန်တဲ့ချိန်မှာတော့ကိုเจ้าမှာကိုပြန်ပြီးတော့နေတယ်။အဲเจ้าမှာတန်ခါ420ရှိတယ်နော်။420ယဟန်းက20ကျန်တဲ့400ကတော့ကိုရငယ်လေးတွေကြီးတဲ့မွေးထားတာ။အသက်10နှစ်ကနေ13နှစ်အရွယ်လေးတွေမွေးထားတယ်။အဲ့ဒီအရွယ်လေးတွေမွေးထားပြီးတော့3မျိုးသင်ပေးတယ်ပေါ့။ပါဠိစာပေသင်ပေးတယ်။အင်္ဂလိပ်စာပေသင်ပေးတယ်။ကွန်ပျူတာပညာသင်ပေးတယ်။အေးဦးဇင်းကျောင်းနေခြင်းတဲ့ပုဂ္ဂိုလ်ကြတော့ဝင်ခွင့်စာမွေဖြေရတယ်ဝင်ခွင့်အောင်ပြီးမှကျောင်းမှာလက်ခံတယ်လက်ခံပြီးတော့တရံတရံကိုနှစ်နှစ်ကြာရင်ကျောင်းထွက်ပေးရတယ်အဲတရံတရံဒီတစ်နှစ်ကြာနောက်တစ်နှစ်ကြာဘယ်နှစ်ဖြစ်သွားနှစ်နှစ်ဖြစ်သွား အဲ့ဒီပုဂ္ဂိုလ်လေးတွေတော်ရင်လည်းပဲနိုင်ငံညာတက္ကသိုလ်တွေအထိပညာသင်ပို့ပြီးတော့ဒီ PhD ဒေါက်တာဝက်ပြီးသည့်အထိစတတ်ပေတဲ့မြင့်မြတ်တဲ့ရန်တဘာဖြစ်သည့်အထိအကြောင်းကနေပြုစုပြုထောင်ပေးတယ်တို့သူတော်စင်တို့ရဲ့နေပယ်ကကွင်းလေးတွေရှိရင်လည်းပဲဥစဉ်တို့အကြောင်းတွေမှာထားလို့ရတယ်ဒါပေမဲ့ကြိုတင်ပြီးတော့စာကြက်ခဲ့ရတယ်ကိုရင်ငယ်ဆိုရင်ကိုတော်ရွာကနေပြီးတော့ဓမ္မမွင့်စာတင်လိုက်တခုခုကနေပြီးတော့တရာကြီးသုံးစင်အကုန်နန်းကိုင်းအချက်ကိုင်းအဲ့ဒီသုံးမျိုးကျက်မှတ်ပြီးတော့နှစ်ဆန်း၅ရက်နေ့တကြံကြပြီး၅ရက်မြောက်တဲ့နေ့မှာဥစဉ်ကြောင့်ကဝင်ခွင့်သမဝဲနေ့တနာကြီးမှာဖြေရတယ်အဲ့ဒီကနေပြီးတော့အောင်းလာရင်ကျောင်းမှာအပြည့်စုံနှီးပါးလောက်ဖောက်ပန့်ပေးတယ်သူမိဘကနောက်ကပြန်ပြီးတော့ထောက်ပံ့နိုင်ရင်လဲထောက်ပံ့မထောက်ပံ့နိုင်လဲကျောင်းကနေအပီစီရောက်တာနဲ့တပြိုင်နဲ့သင်္ကန်းနှစ်စုံသဘိတ်ပရိခရာအကုန်တန်းစီပြီးလှူဒန်းပေးတယ်။နောက်သူတင်တဲ့စာပေစာဥစာရန်ကျောင်းကနေပြီးတော့သင်္ကန်းသူ့ဘဝအတွက်ထောက်ပံ့ပေးတာရှိတယ်။ကျောင်းမှာအဲစီကံဖွင့်ထားတယ်။အဲ့ဒါမျိုးနဲ့သူတို့ဘဝကိုနောက်ပိုင်းမှာထောင်ကနန်းနီးပါးအထိဒါဥစဉ်တို့သူတို့ဘဝလေးတွေအတွက်ပြုစုပြောထောင်ပေးဖို့ဒါဥစဉ်တို့လှုပ်ထားတာရှိတယ်။အဲ့ဒါဘာလို့လှုပ်ကြသလဲလို့ပြောတော့မှောင်လို့လင်းအောင်ကြိုးစားတာပြောကြည့်ပါဦး။မှောင်လို့လင်းအောင်။အေးမှောင်လို့လင်းအောင်ကြိုးစားတာအဲ့ဒါကြောင့်ကိုယ့်ဘဝကိုယ်ရထားရင်သာသနာဝန်နှံဘဝနဲ့နေလဲပဲအချောင်းနေရာမျိုးမဖြစ်အောင်နေဖို့လောကလူသားဘဝနဲ့နေလဲပဲအချောင်းနေတဲ့ပုဂ္ဂိုလ်မျိုးဘာတန်ဖိုးမှမရှိတဲ့ပုဂ္ဂိုလ်မျိုးအဲ့ဒါမျိုးလူတွေမဖြစ်အောင်နေဖို့လူတွေပေါ့ဟုတ်တယ်မလားအေးဘာလို့လဲပြောတော့တို့ကလူဘဝကြီးຢာတုံးလေးမှာအကောင်းဆုံးအသုံးချရတာနောင်နှိမ့်တဲ့ဘဝတွေရောက်သွားမှကြိုးစားမယ်ဆိုရင်ရနိုင်သေးလားမရနိုင်တော့ဥပမာအဖြစ်တရိစ္ဆာန်ဖြစ်သွားရင်တို့သူတော်စင်တို့အိမ်ခိုင်းနေတဲ့နွားပဲជីကြီးပေါ့အေးယုံနေကန်နေလူဘဝတို့သူတော်စင်တို့ခိုင်းသမျှတို့တရိစ္ဆာန်တွေကနေပြီးတော့တရိစ္ဆာန်ဘဝနဲ့ယုံညကံညတယ်ဘလောက်ပဲချမ်းသာချမ်းသာသွားတရိစ္ဆာန်ကိုအစင်တန်းမြင့်ပေးတာရှိရလားမရှိဘူးယရနာဆင်ပေးတာမရှိဘူးအစာကောင်းတောက်ကောင်းကျွေးတာမရှိဘူးဒီတဲ့ခိုင်းလို့အိုးသွားရင်တက်တဲ့စီတောင်ရောင်းစားတဲ့နွန်းလူရန်ကားတွေအစင်တန်းနှိမ့်တဲ့ပုံကိုယ်တွေမရှိဘူးလားအေးအဲ့ဒါမျိုးပုံကိုယ်တွေပါရှိတယ်အဲ့ဒါကြောင့်တို့သူတော်စင်များအဲ့ဒီဘဝမျိုးကိုရောက်သွားရင်ဒီလိုတရားဝဲနာဖို့ဝေဖို့ကိုယ်ဒီထဲမှာနွားပါရဲ့လားမပါခွေးပါရဲ့လားမပါဘူးဟုတ်လားနော်လူသားတွေဘဝပဲတကယ်အကောင်းဆုံးကိုယ့်ဘဝလေးကိုညှင့်ပြင်ရင်လည်းရတယ်နှိမ့်ညင်လည်းမရဘူးလားရတယ်အေးအဲ့ဒါကြောင့်ဘဝဆိုတာတက်နိုင်နဲ့မရမြင့်အောင်ကြိုးစားဖို့မလိုဘူးလားအဲ့ဒီလူလေးမျိုးအပြင်ဘုရားကနောက်ထပ်လူ3မျိုးထပ်ပြီးဟောပြသေးတယ်လူဘယ်နှမျိုးသုံးမျိုးဟောပြတယ်နံပါတ်1ကအန္ဓာလူတဲ့ဘာလူတဲ့အန္ဓာလူဆိုတာအန္ဓာကပါဠိစကားမြန်မာလိုပြောရင်ဇုံလုံးကန်းတဲ့သူတဲ့ဘာကန်းတဲ့သူဇုံလုံးကန်းတဲ့ဆိုတာအတ္တဟိတမျက်လုံးလဲကန်းတယ်ပရဟိတမျက်လုံးလဲကန်းတယ်ပြောကြည့်ပါဦးအတ္တဟိတမျက်လုံးလဲကန်းတယ်ပရဟိတမျက်လုံးလဲကန်းတယ်အတ္တဟိတဆိုတာကိုကျိုးကိုဇီဝကိုဘဝကိုအကောင်းဆုံးဖြစ်အောင်ဘယ်လိုနေမယ်ဘယ်လိုပညာတွေသင်မယ်ဘယ်လိုအစဉ်တန်းမြင့်အောင်လုပ်မယ်သူ့မှာအမြင်မရှိဘူးလောကလူဘဝနေတယ်တမန်ငါရှင်ငါနေတယ်တစ်နှစ်သာဂုံသွားတယ်ဘာကြီးမှန်းချက်မှလည်းချက်ချနာနာမရှိဘူးပုံမှန်လေးလှုပ်ရှားတစ်နှစ်ဂုံသွားတယ်ဘာတိုးတက်မှုမှမရဘူးအဲ့ဒီပုံကိုမျိုးကိုအတ္တဟိတမျက်လုံးကန်းတဲ့သူတဲ့။ဘာမျက်လုံးကန်းတာ။အေးအတ္တဟိတမျက်လုံးကန်းတာ။အဲ့ဒီအတ္တဟိတမျက်လုံးကန်းတဲ့ပုဂ္ဂိုလ်ဒီပရဟိတပါကန်းသွားတယ်။ဘာပါကန်းလဲ။ပရဟိတပရသူတစ်ပါးရဲ့ဟိတကအစည်းအပွား။အေးသူတစ်ပါးရဲ့ကောင်းကျိုးစည်းပွားဘယ်လိုလေးလှုပ်ပေးလိုက်မလဲ။ဘယ်လိုလေးကူညီပေးလိုက်။ကိုယ့်လူမျိုးကိုဘယ်လိုအစဉ်တန်းမြင့်ပေးလိုက်ကိုယ်ဘာသာတရားကိုဘလို့စင်တန်းမြင့်ပေးလိုက်ကိုယ့်ရဲ့ရည်ရွယ်လေးကိုမြင့်လောက်အောင်ဘယ်လိုလုပ်မယ်ဆိုတဲ့ပရဟိတစိတ်ဓာတ်လုံးလုံးမရှိဘူးအဲ့ဒီပုဂ္ဂိုလ်မျိုးကိုဘုရားကအန္ဓလူတဲ့ဘာလူတဲ့အန္ဓလူအတ္တဟိတမျက်လုံးလဲကန်းနေပရဟိတမျက်လုံးလဲကန်းနေဘာလူတဲ့လဲအန္ဓလူစ ဇုံလုံးကန်းတဲ့သူတဲ့ဘာလိုက်လဲဇုံလုံးကန်းတဲ့သူနောက်နံပါတ်2ကျတော့ဧကသက္ခုလူတဲ့ဘာလူတဲ့လဲဧကသက္ခုလူကျတော့ဧကကဒီသက္ခုကမျက်စိဆိုတော့မျက်လုံးတစ်လုံးသာမြင်တဲ့သူတဲ့ပြောကြည့်ပါမျက်လုံးတစ်လုံးသာမြင်တဲ့သူဧကန်းတဲ့သူနဲ့စာရင်တစ်လုံးမြင်သူကတော့သုံးလို့ရသေးတာပေါ့အဲ့ဒီမျက်လုံးတစ်လုံးဆိုတာဘာကိုဆိုလိုတာလဲလို့ပြောရင်အတ္တဟိတမျက်လုံးမြင်ရတာဗာမျက်လုံးအတ္တဟိတမျက်လုံးကိုကျိုးကိုစည်းဝါဘယ်လိုလုပ်ငယ်တော့မှပညာသင်မယ်အဲ့ဒီပညာတွေတက်လာရင်ဘယ်လိုထိုးဖောက်ပြီးတော့လုပ်ငန်းလုပ်ပြင်မယ်အေးဘယ်လိုနှလန်းထူသွားအောင်ကိုယ်ဘဝကိုစင်တန်းမြင့်လာအောင်လုပ်မယ်ဆိုတာမြင်တဲ့ပုဂ္ဂိုလ်မျိုးကြတော့အဲ့ဒါမျက်လုံးတစ်လုံးမြင်ရတဲ့သူဘယ်နှလုံးမြင်ရတစ်လုံးမြင်ရတဲ့သူကန်းတဲ့သူဇုံလုံးကန်းတဲ့သူရဲ့မျက်လုံးတစ်လုံးမြင်ရတဲ့သူရဲ့နောက်တစ်မျိုးကျတော့ဒွိသက္ခုလူတဲ့မျက်လုံးနှလုံးမြင်ရတဲ့သူတဲ့ဘယ်နှလုံးမြင်ရဒီမျက်လုံးနှလုံးမြင်ရအတ္တဟိတကိုကျိုးကိုစည်းဘွားတွေလည်းမြင်ရတယ်ပရဟိတသူတို့ဘာကောင်းကျိုးတွေဘာလုပ်ပေးမယ်ဘယ်လိုလုပ်ပေးမယ်ဆိုတာတွေလည်းမြင်ရတယ်မျက်လုံးဘယ်နှလုံးမြင်လဲနှလုံးမြင်တယ်အဲ့ဒါကြောင့်မို့လောကမှာလူပဲ2မျိုး3မျိုးဇုံလုံးကန်းတဲ့သူရဲ့မျက်လုံးတစ်လုံးမြင်ရတဲ့သူရဲ့မျက်လုံးနှလုံးမြင်ရတဲ့သူရဲ့အဲ့ဒီပုဂ္ဂိုလ်3မျိုးတည်းကဘုရားရှင်ကိုတော်မြတ်အကြိုက်ဆုံးပုဂ္ဂိုလ်ကတော့မျက်လုံးနှလုံးမြင်ရတဲ့သူအတ္တဟိတတွေ့လဲကြိုးစားဖို့မလိုဘူးလားပရဟိတကောင်းကျိုးစီးပွားလဲလုပ်ဖို့လိုတယ်ပေါ့တို့သူတော်စင်များကုဒီမာဝိနည်းပါဠိအဖွဲဖွဲထားတာမရှိဘူးလားအဲ့ဒါဒီအတ္တဟိတလားပရဟိတလားပရဟိတအများကောင်းကျိုးနော်အများကောင်းကျိုးဖြစ်လာလို့ရှင်ရင်ပြဿနာတစ်ခုကြုံလာရင်အလွယ်တကူနဲ့ဖြေရှင်းနိုင်အောင်ဒါအသင်းတီထောင်တာဥစဉ်လည်းပဲမန်းလေးမှာနေတော့ဥစဉ်လည်းပဲအသင်းတီထောင်ထားတာရှိတယ်ဥစဉ်အသင်းကအေယာမေတ္တာလူမှုကူညီအသင်းနဲ့ဗာသင်းနဲ့เอยามิตรลุมุกุญญีอะตินเอริมาลุนาตินไปผู้ยาอะด้วยเนาะอยีบ่ตินผู้ยาการะสีเอซ้องเนปกโกตินผู้ยาด้วยการะสีนอกกะไล่ผู้เดปกโกเมียซี้ผู้ยาด้วยกานะสีสุบอง4ซี้เนผ่วยซี้ตีสอดทาไปတော့เอริโรงงานเล่นี่ลุบไปနေတာရှိတယ်เอไอ้อะจังหมู่โลกลุบวะณียิงอัตตหิตะแลဖြည့်ซี้ปรหิตะแลဖြည့်ซี้ผู้รู้ดล่ะไม่รู้ล่ะเออไอ้อะမျိုးนี่ဖြည့်ซี้ပြီးတော့ဘဝကိုတဆင့်နဲ့တဆင့်မြင့်မြင့်သွားအောင်ကြိုးစားဖို့မလိုဘူးလားဘဝဟာနှိမ့်ရတာလွယ်တယ်ဘာကလွယ်လဲနှိမ့်ရတာလွယ်တယ်တို့သူတော်စင်များဘဝကိုနေခြင်းတလို့နေဖြစ်တလို့သာနေလိုက်ရင်အဲ့ဒီပုဂ္ဂိုလ်ဒီဘဝနှိမ့်သွားတော့တာပဲပစ္စုပန်နှိမ့်နေရင်အနာဂတ်ဘဝမှာလည်းမနှိမ့်နိုင်ဘူးလားနှိမ့်နိုင်တယ်အဲ့ဒါကြောင့်မို့တို့သူတော်စင်များဘုရားဘာသာကလက်ခံယုံကြည်ထားတာကအကြောင်းရှိလို့အကျိုးအနေနဲ့ဘဝရတာပြောကြည့်ပါအကြောင်းရှိလို့အကျိုးအနေနဲ့ဘဝရတာအဲ့ဒါကြောင့်မို့အကြောင်းကောင်းကောင်းနေများများလှုပ်ထားဖို့လိုသလားမလိုဘူးလားလိုတယ်ဒီနေရာမှာနောက်ဘဝရှိတယ်လို့ယုံသူတွေရှိတယ်လို့မယုံတဲ့ပုဂ္ဂိုလ်တွေလည်းလောကမှာရှိတယ်အဲ့ဒီမယုံတဲ့ပုဂ္ဂိုလ်တွေထဲမှာဗုဒ္ဓရဲ့လက်ထက်ကနာမည်ကြီးပုဂ္ဂိုလ်ကြီးတယောက်ရှိတယ်သူသည်ပါရာတိမြို့သားမင်းနဲ့ပါမင်းနဲ့လေအေးပါရာတိမြို့သားမင်းကနောက်ဘဝရှိတယ်ဆိုတာမယုံဘူးဘာမယုံလဲနောက်ဘဝရှိတယ်ဆိုတာမယုံဘူးကောင်းတာလုပ်ရင်ကောင်းကျိုးရမကောင်းတာလုပ်ရင်မကောင်းကျိုးရတယ်ဆိုတာကိုလေ तू နည်းနည်းလေးမှမယုံဘူးအဲ့ဒါမျိုးနဲ့တင်သူနေနေလိုက်တာတရက်ရောက်တော့သူ့စီကိုသူတို့နေတဲ့မြို့ကိုယဟန်တပါကြွလာတာရှိတယ်။အဲ့ဒီယဟန်ရဲ့ဘွဲ့တော်ကအရှင်ကုမာရကတ္တပါဗါတယ်လေအရှင်ကုမာရကတ္တပါအဲ့ဒီပုဂ္ဂိုလ်အဲ့ဒီယန်တပါကြွလာတယ်။ကြွလာပြီးတော့တရားဒေသနာတွေလည်းဟောပြောတယ်ဆိုတော့လူတော်တော်များများကအဲ့ဒီယန်စီကိုသွားကြလာကြတယ်။အဲ့ဒါမျိုးလာတာကိုပါရာတိမြို့သားမင်းကြီးကတွေ့ပြီးတော့လူတွေတော်တော်များများဘယ်တွေကိုသွားနေကြလဲ။ဘာတွေလောက်ကြတာလဲ။ရုပ်ရုပ်ရုပ်ရုပ်နဲ့ဆိုတော့အဲအဲ့ဒါကတရားပွဲရှိလို့အဲ့ဒီတရားသွားပြီးတော့နာကြမလို့ရှင်ကုမာရကတ္တပစီသွားမလို့လို့ အဲ့ဒါမျိုးပြောတော့ဟုတ်လားအဲ့ဒါငါတို့လည်းပဲလိုက်အောင်မယ်ဆိုပြီးတော့အဲ့ဒါသူကလိုက်တယ်လိုက်ပြီးတော့အဲ့ဒီရန်တော်နဲ့နော်တွေ့တဲ့အခါကျတော့ပြောတယ်အရှင်ဘုရားတို့ရန်တော်တွေကဟောတယ်နော်နောက်ဘဝရှိတယ်လို့ပြောတယ်တပည့်တော်မယုံဘူးဖေဟာတဲ့ဘာမလုပ်ဘူးတဲ့လေမယုံဘူးဖေဟာအဲ့ဒါမျိုးရန်တော်ကိုပြောတော့အမဟုတ်ဘူးတကကြီးနောက်ဘဝဆိုတာရှိတယ်လို့ဒီဘက်ကပြန်ရှင်းပြတော့သူကပြောတယ်ရှင်မယားတပည့်တော်ကသိပ္ပံနီးကြစူဇန်လေးလာထားတာတဲ့ဗါတယ်လေသိပ္ပံနီးကြစူဇန်လေးလာထားတာတပည့်တော်လေးလာတာစုံနေအောင်လေးလာတယ်နောက်ဘဝတပည့်တော်မတွေ့ဘူးကဲဘယ်နေရာဒီမှာလေးလာတယ်လဲလို့အဲ့ဒါမျိုးပြောတော့ဒုစရိုက်သမားမှာသူလေးလာကြည့်ထားတယ်တဲ့ဗါသမားမှာเอดุสไรဆိုတာသကလုံးလေးနှလုံးပေါင်းတာဒုစရိတဒုမကောင်းတဲ့စရိတကအကျင့်ဘက bad conduct ကိုပြောတာမကောင်းတဲ့အကျင့်နေတဲ့ဘာကျင့်နေလဲမကောင်းတဲ့အကျင့်တွေကိုပြောတယ်မကောင်းတဲ့အကျင့်ဆိုတော့ဒုစရိုက်တမားလို့ပြောတာဖယားကဒုစရိုက်တမားကို10မျိုးနဲ့သတ်မှတ်ပေးတယ်ဘယ်နှမျိုးနဲ့10မျိုးနဲ့သတ်မှတ်ပေးတယ်ဒီ10မျိုးကိုလုပ်ရင်အဲ့ဒီပုဂ္ဂိုလ်ဟာဒုစရိုက်တမားပဲအဲ့ဒါဘာတွေလဲလို့ပြောရင်နံပါတ်1ကသူတစ်ပါးအသက်တက်ဖြတ်နှိမ့်ဆက်ညင်ပန်းရင်ဒုစရိုက်တမားတဲ့ပြောကြည့်ပါသူတစ်ပါးရဲ့အသက်ကိုတက်ဖြတ်နှိမ့်ဆက်ညင်ပန်းရင်ဘာသမားလဲဒုစရိုက်တမားနောက်နံပါတ်2သူတစ်ပါးပစ္စည်းဥစ္စာကိုခိုးယူရင်ဒုစရိုက်တမားပြောကြည့်ပါသူတစ်ပါးပစ္စည်းဥစ္စာကိုခိုးယူရင်ဒုစရိုက်တမားဘယ်နှမျိုးရပါနှမျိုးရတက်ပြက်နှိမ့်ဆက်ညင်မှရင်လေဒုစရိုက်တမသူတစ်ပါးပစ္စည်းကိုခိုးယူရင်လေဒုစရိုက်တမနောက်နံပါတ်3ကသူတစ်ပါးတာမယားကိုပြင်းမစော်ကားရင်လေဒုစရိုက်တမပြောကြည့်ပါသူတစ်ပါးတာမယားကိုပြင်းမစော်ကားရင်လေဒုစရိုက်တမကဲဘယ်နှမျိုးရကဲနောက်တစ်မျိုးကလိညာပြောဆိုရင်လေဒုစရိုက်တမပြောကြည့်ပါလိညာပြောဆိုရင်လေဒုစရိုက်သမားကဲနောက်တစ်မျိုးကဂုံးတိုက်ရင်လေဒုစရိုက်သမားတဲ့ဗါတယ်လေဂုံးတိုက်ရင်လေဒုစရိုက်သမားကဲဘယ်နှမျိုးရပါကဲပြန်ပြောကြည့်ပါဦးဗါရည်တယ်လေတက်ဖြတ်နှိမ့်ဆက်ညင်မှန်းရင်လေဒုစရိုက်သမားသူတစ်ပါးပစ္စည်းကိုခိုးယူရင်ဒုစရိုက်သမားသူတစ်ပါးတာမယားကိုပြင်းမစော်ကားရင်လေဒုစရိုက်သမားလိညာပြောဆိုရင်လေဒုစရိုက်သမားကုန်းတိုက်ရင်လေဒုစရိုက်သမားနောက်တစ်ခုကကြံဉဏ်ထဏ္ဏပြောဆိုရင်ဒုစရိုက်သမားတဲ့ပြောကြည့်ပါကြံဉဏ်ထဏ္ဏပြောဆိုရင်ဒုစရိုက်သမားအေးတချို့ကနှုတ်ဝစီသိကျမ်းတာတွေမရှိဘူးလားအေးဆဲတယ်ဆိုတဲ့စုံနေအောင်ဆဲတယ်အဲ့ဒါမျိုးကိုယ့်ရဲ့ပါဇက်ရထားပြီးတော့ဒီနှုတ်ဝစီကနေအကုသို့ဖြစ်နေတဲ့သူတွေလောကမှာမရှိဘူးလားအေးအဲ့ဒါမျိုးကြံဉဏ်ထဏ္ဏဆဲတယ်ဆိုတဲ့ဒီလိုမျိုးဆိုရင်လေအဲ့ဒီပုဂ္ဂိုလ်ဟာဒုစရိုက်သမားနောက်တစ်ခုကအကျိုးမရှိတဲ့ဇာတ်ပြောရင်လေဒုစရိုက်သမားပြောကြည့်ပါအကျိုးမရှိတဲ့ဇာတ်ပြောရင်လေဒုစရိုက်သမားအေးကိုဘဝကကောင်းကောင်းမနေနိုင်တာမှန်ပေမဲ့သူတစ်ပါးဘဝချွေရင်းချက်တွေနဲ့ပတ်သက်ပြီးတော့သူသိလာရင်သူတစ်ပါးကိုလှက်ပတ်ပြီးပြောတယ်အတင်းဖြင့်လွင့်တယ်ဒါမျိုးသမားတွေမရှိဘူးလားအေးတိန်တဆင်လှက်ပတ်ပြီးတော့ပြောတယ်အပေါင်းအသင်းနဲ့သူတော်ဘာအတင်းကိုထိုင်ပြောတယ်အဲ့ဒါဒီပါသမားလေဒုစရိုက်သမားကဲဘယ်နှမျိုးရခုနှစ်မျိုးရကဲနောက်တစ်မျိုးကြတော့ဒုသူတော်စင်များသူတော်ဘာပစ္စည်းကိုအချောင်ရအောင်ကြံစီရင်လေဒုစရိုက်သမားပြောကြည့်ပါအချောင်ရအောင်ကြံစီရင်လေဒုစရိုက်သမားကိုမပိုင်နဲ့သူတော်ဘာပိုင်ဆိုင်တဲ့ပစ္စည်းကိုအမျိုးမျိုးလှည့်ကြံတယ်ဘယ်လိုကြံရင်ငါရမယ်ဘယ်လိုလှုပ်လိုက်ရင်ငါရအဲ့ဒါမျိုးမကောင်းတာတွေလက်ပတ်ပြီးကြံရင်လည်းပဲအဲ့ဒီပုဂ္ဂိုလ်ဟာဒုစရိုက်သမားတဲ့ရှစ်မျိုးရပါဘယ်နှမျိုးကဲနောက်တစ်မျိုးကသူတော်ဘာဘဝကိုဖြစ်လို့ဖြစ်စီကြံစီရင်လည်းဒုစရိုက်သမားပြောကြည့်ပါသူတော်ဘာဘဝကိုဖြစ်လို့ဖြစ်စီကြံစီရင်လည်းဒုစရိုက်သမားလူတယောက်ကောင်းကောင်းမွန်မွန်ဖြစ်နေတယ်နေနိုင်ထိုင်နိုင်စားနိုင်တောင်းနိုင်ဘဝလေးတွေဖြစ်အဲ့ဒါမျိုးဖြစ်နေတဲ့ပုဂ္ဂိုလ်နဲ့ပတ်သက်ပြီးတော့အဲ့ဒီပုဂ္ဂိုလ်မျိုးကိုဟောလာဖြစ်လို့ဖြစ်စီလက်ပတ်ပြီးတော့လှုပ်တယ်အဲ့ဒါမျိုးလှုပ်ရင်လည်းပဲအဲ့ဒီပုဂ္ဂိုလ်ကဘာသမားလဲဒုစရိုက်သမား ကဲနောက်တစ်ခုကကြတော့အမြင်အယူလွဲမားရင်လေဒုစရိုက်တမပြောကြည့်ပါအမြင်အယူလွဲမားရင်လေဒုစရိုက်တမကောင်းတာလုပ်လေကောင်းကျိုးမရဘူးမကောင်းတာလုပ်လေမကောင်းကျိုးမရဘူးရှေ့ဘဝဆိုတာမရှိဘူးနောက်ဘဝဆိုတာမရှိဘူးအဲ့ဒါမျိုးယူထားရင်ဒုစရိုက်တမတဲ့အဲ့ဒါကြောင့်မို့ဗုဒ္ဓသတ်မှတ်တဲ့ဒုစရိုက်တမဆိုတာဘယ်နှချက်ရှိလဲ10ချက်ရှိတယ်အဲ့ဒီ10ချက်နဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ကိုဒုစရိုက်တမလို့ခေါ်တယ်။အရှင်ဘုရားတို့တရားတွေဟောတဲ့အခါဒီလိုဒုစရိုက်တမမျိုးကိုသိရင်ငရဲကြတယ်လို့ရှင်ဘုရားတို့ကပြောတာတွေရှိတယ်။တပည့်တော်အဲ့ဒါငရဲကြမကြဒုစရိုက်တမစီကိုသွားပြီးတော့လက်တွေ့စုံစမ်းထားတယ်။အရှင်ဘုရားတပည့်တော်စုံစမ်းချက်အရာကတော့ငရဲကြတာမရှိဘူးခင်ဗျာလို့သူကပြောတယ်အဲ့ဒါသူကဘလို့စုံစမ်းထားတယ်လေစူးစမ်းလေးလာထားတယ်လေလို့ပြောရင်ဒုစရိုက်လုပ်တဲ့ပုဂ္ဂိုလ်သူ့မျိုးမှာရှိတယ်အဲ့ဒီပုဂ္ဂိုလ်တွေကိုသေသေးချာချာကြည့်နေတယ်သူတို့အရွယ်တွေကြီးလာလို့မကျမ်းမမာတွေဖြစ်ပြီဆိုရင်သေရော့မဲ့အချိန်ရောက်ရင်တပည့်တော်သူတို့နန်းကမခွာတော့ဘူးမခွာဘဲနဲ့အဲ့ဒီပုဂ္ဂိုလ်ကိုသူကပြောတယ်ယန်းတန်ငါတွေကဟောတယ်ဒုစရိုက်လုပ်ငန်းလုပ်ရင်ငရဲကြမယ်လို့ပြောတယ်အခုမင်းလုပ်ထားတာတွေကလည်းမကောင်းတဲ့ဒုစရိုက်တွေကြီးတယ်မင်းလုပ်ထားတော့သူတို့ဟောပြောချက်အတိုင်းဆိုရင်တော့မင်းငရဲကြတော့မှသိကြတယ်ငါကတော့မယုံဘူးအဲ့ဒါကြောင့်မို့တကယ်လို့များငရဲရှိတယ်ဆိုရင်မင်းငါ့ကိုလာပြီးတော့ပြောပါဆိုပြီးတော့သေကံနီးမှတပြည့်တော်မှားလွတ်လိုက်တယ်ဗျာမင်းကိုယ်တိုင်ဖြစ်ဖြစ်ငါစီကိုလာပြောဓမ္မမို့ရင်တဆင့်ဖြစ်ဖြစ်လာပြီးတော့ပြောခိုင်းလိုက်ပါငရဲကြရင်ငရဲရှိကြောင်းလာပြောပါလို့တပည့်တော်လက်တွေ့စုံစမ်းကြည့်တယ်အဲ့ဒီပုဂ္ဂိုလ်သေဆုံးသွားပြီးတော့အကြာကြီးတပည့်တော်စောင့်နေတယ်အခုချိန်ထိငရဲမှာသူကြတယ်လို့လာပြီးပြောတာမရှိဘူးခင်ဗျာအဲ့ဒါမျိုးမရှိတဲ့အတွက်ကြောင့်မို့ဘာမရှိဘူးတဲ့လေနောက်ဘဝဆိုတာမရှိဘူးခရားလို့အဲ့ဒါမျိုးပြောတော့တကားကြီးအဲ့ဒါမျိုးမပြောနဲ့အဲ့ဒါမျိုးသဘာဝမကြဘူးဥပမာလေးနဲ့ပြောမယ်ဆိုပြီးတော့အဲ့ဒီယဟန်ကတရားဟောနော်တကားကြီးရဲ့မျိုးမှာမကောင်းမှုလုပ်တဲ့ပုဂ္ဂိုလ်ကဲခိုးမှုလုပ်တဲ့ပုဂ္ဂိုလ်ရှိလားရှိတယ်ခရားတကယ်လို့များအဲ့ဒီပုဂ္ဂိုလ်မျိုးခိုးမှုလုပ်လို့မိရင်တကားကြီးဘယ်လိုပြစ်ဒဏ်ပေးတယ်လဲသေဒဏ်ချပါတယ်ခရားပါရန်ချသေရန်ချပါတယ်ဖရာလို့ပြောတော့ကဲအဲ့လိုဆိုတော့ကဲလူတယောက်ခိုးမှုဖြစ်လိုက်လို့ကဲသေရန်ချပြီသားအဲ့ဒီပုဂ္ဂိုလ်ကိုတတ်ဖို့ရာအတွက်ကဲတင်းချိုင်းကိုထုတ်သွားပြီးတတ်တော့မယ်လို့လုံနေတဲ့အဲ့ဒီအခိုက်တန့်လေးမှာအဲ့ဒီတတ်ခံရမယ့်ပုဂ္ဂိုလ်ကတတ်မဲ့ပုဂ္ဂိုလ်တွေကိုခဏနေပါဦးခဏလောက်နေကြပါဦးကျုပ်ခိုးထားတဲ့ပစ္စည်းတွေအရင်တုန်းကခိုးထားတာတွေလည်းရှိသေးတယ်ကျန်နေခဲ့တဲ့ဇနီးမယားနဲ့သာသမီတွေကိုဘယ်နေရာမှာမြုပ်ထားတယ်ဆိုတာလေးသွားပြောခြင်းလို့ကျုပ်ကိုပြန်လွတ်ပေးပါဆိုရင်ပါရတိမျိုးသားမင်းကြီးမျိုးသားမင်းသင်လွတ်ပေးမှလားလွတ်မပေးဘူးလားလို့သူ့ကိုပြန်မေးတဲ့အခါကျတော့ရှင်ဘုရားဘယ်လွတ်ပေးလို့ဖြစ်မလို့ဘုရားလွတ်ပေးလိုက်ရင်ပြန်ပေါ်လာမှာမဟုတ်ဘူးတဲ့အဲ့ဒါမျိုးပြောခဲအခုလည်းပဲငရဲကြသွားရင်ပြန်လာတော့ပါမလားလွတ်ပါမလားလို့အဲ့ဒါပြောတော့အဲ့လိုဆိုတော့မလွတ်ပါဘူးခရားလို့ပြောပေမဲ့အရှင်ဘုရားကဘလောက်ပြောပြောတပည့်တော်ကတော့နောက်ဘဝလက်မခံဘူးခရားဆိုပြီးတော့အဲ့ဒါသူကိုယ်တိုင်စမ်းသပ်ထားတာသိပ္ပံနေကြဘယ်မှာစမ်းသပ်တာလဲဒုစရိုက်လွန်ကျူးတဲ့ပုဂ္ဂိုလ်မှာစမ်းသပ်ထားတယ်အဲ့ဒါနဲ့ရင်ဆက်ပြောတဲ့အခါကျတော့တပည့်တော်ကဒုစရိုက်သမားရင်လိလထားတာမဟုတ်ဘူးသူစရိုက်သမားမှလည်းလိလထားသေးတယ်ဘယ်သမားမှရှင်မယားတို့ကသူစရိုက်လုပ်ငန်းတွေလုပ်ရင်ကောင်းတဲ့လုပ်ငန်းတွေကိုလုပ်ရင်ရှင်မယားတို့ဘုန်းကြီးတွေကပြောတယ်နှက်ပြည့်နှက်ရွာရောက်မယ်လို့ပြောတယ်ဒါလည်းပဲတပည့်တော်နှက်ပြည့်နှက်ရွာမရောက်ဘူးဆိုတာကိုတပည့်တော်ကလက်တွေ့စူးစမ်းလိလထားတာတပည့်တော်နေတဲ့မြို့မှလည်းပဲသူစရိုက်ကောင်းတဲ့လုပ်ငန်းတွေကိုလုပ်ကြတဲ့ပုဂ္ဂိုလ်တွေရှိတယ်။အဲ့ဒီပုဂ္ဂိုလ်တွေစီကိုတပည့်တော်ချင်းကပ်ပြီးတော့ယဟန်တွေပြောတဲ့အတိုင်းဆိုရင်တော့မင်းကနှက်ပြည့်နှက်ရွာရောက်မှသေးကြတယ်။အေးမင်းသေမြန်းသေရင်ပေါ့ တကယ်လို့နဲ့ပြည်နဲ့ရွာရောက်ရင်ငါစီကိုတစ်ခေါက်လောက်တော့ပြန်လာပါတဲ့လာပြီးတော့ဘာလာပြီးအကြောင်းကြားရမလဲဆိုရင်အေးမြို့သားမင်းကြီးနောက်ဘဝဆိုတာရှိတယ်ကျုပ်အခုနဲ့ပြည်ကိုရောက်နေပြီလို့ခမလာပြောပါဆိုပြီးတော့လက်တွေ့သူလှုပ်ထားတယ်အခုချိန်ထိလာပြောတဲ့ပုဂ္ဂိုလ်မရှိသေးတဲ့အတွက်ကြောင့်နောက်ဘဝဘာမဖြစ်ဘူးတဲ့လေမရှိဘူးလို့အဲ့ဒါမျိုးပြောတယ်တို့သူတော်စင်မယားတကယ်တမ်းကနတ်ပြည်နတ်ရွာတွေရှိသလားမရှိဘူးလားနတ်ပြည်နတ်ရွာတွေရှိတယ်ကောင်းတဲ့လုပ်ငန်းတွေကိုလုပ်ကြတဲ့ပုဂ္ဂိုလ်တွေဒီကောင်းတဲ့ဘုံဌာနတွေမရောက်ဘူးလားရောက်တယ်ဒါဟာတေချာဖို့ရောက်တာအေးဒါပေမဲ့ဒီပုဂ္ဂိုလ်ကတော့မယုံဘူးအဲ့ဒါနဲ့တည်းဒီယဟန်တော်ကနေသူ့ကိုတရားဟောတယ်ဆက်ပြီးတော့အေးအရှင်မင်းကြီးနော်မြို့သားမင်းကြီးစဉ်းစားကြည့်ပါဦးနဲ့ဥပမာလေးနော်တခုနဲ့နော်ပြောပြအောင်မယ်အခုဒီဘက်ကနေပြီးတော့ကောင်းနာမွန်နာတွေကိုလှုပ်လိုက်လို့နတ်ပြည်နတ်ရွာတွေကိုသူတို့ကရောက်သွားပြီဆိုရင်အဲ့ဒီရောက်သွားတဲ့ပုဂ္ဂိုလ်ကလောကလူရွာကိုပြန်ဆင်းလာပါအောင်မလားမလာတော့ဘာလို့လဲပြောရင်လူတွေရဲ့အနတ်ကပြင်းတဲ့အတွက်ကြောင့်မို့ယူဇနာ100လောက်ကနေတာဘယ်လောက်ကနေကြယူဇနာ100လောက်ကနေနေတယ်လူရဲ့အနတ်နေပြင်းတဲ့အတွက်ကြောင့်မို့လူသားတွေနားမှာနတ်တွေကတ်နိုင်ရလားမကတ်နိုင်ဘူးစာပေကတော့အဲ့ဒါမျိုးရှိပေမဲ့လောကမှာတော့နတ်ပူးတာတွေမရှိဘူးလားဘယ်လိုနတ်ကဝင်ပူးသလဲတော့ဦးဇင်းတို့လည်းနားမလဲဘူးဟိုတွေကစာတွေကပြတဲ့နတ်ကတော့လူတွေရဲ့အနတ်ပြင်းလို့ယူဇနာဘလောက်ကနေရ100လောက်ကနေနေတာကိုအနတ်နေကနော်ရနေလို့လူတွေနားမလာဘူးတဲ့ဒါပေမဲ့ဒီခေတ်မှာတော့နတ်ပူးတာတွေမရှိဘူးလားဒါစဉ်းစားစရာပေါ့ comparative study လုပ်စရာစာပေနဲ့ဖြစ်နိုင်မဖြစ်နိုင်စဉ်းစားစရာတွေမရှိဘူးလားအေးစဉ်းစားစရာတွေရှိတယ်အဲ့ဒါမျိုးဖြစ်ပြီးတော့နတ်ပြည်နတ်ရွာရောက်သွားတဲ့ပုဂ္ဂိုလ်တွေပြန်လာမှာမဟုတ်တော့ပါဘူးတဲ့အဲ့ဒါဥပမာလေးနဲ့ပြတော့သူကဘာဥပမာလေးနဲ့ပြတော့ဆိုရင်နော်မစင်တွင်နဲ့ကြနေတဲ့လူနဲ့ဥပမာပြဘာနဲ့လဲအေးမစင်တွင်နဲ့ကြနေတဲ့ပုဂ္ဂိုလ်အဲ့ဒီမစင်တွင်နဲ့ကြနေတဲ့ပုဂ္ဂိုလ်တယောက်ကိုလူတွေကတွေးကြတော့အဲ့ဒီတွင်တဲ့ကနေဆဲဆဲပြီးတော့သူ့ကိုတန်ရှင်းရေးတွေလုပ်ပြီးလုပ်ပြီးတော့ဝိုင်းဝန်းကူညီကြပြီးတော့မင်းဒီလိုပင်ပင်ပန်းပန်းဖြစ်သွားတယ်အခုတော့တတ်တတ်ရရဖြစ်တော့မင်းစည်းစိမ်ခံစားဆိုပြီးတော့တိုက်ကောင်းကောင်းမှာစားတော့ကောင်းကောင်းနဲ့ထားထားတဲ့ပုဂ္ဂိုလ်တဲ့အဲ့ဒီပုဂ္ဂိုလ်ကိုမစင်တွင်တဲ့ကိုတဆင့်ပြန်ဆင်းခိုင်းမယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်ဆင်းမှာမလားမသိဘူးအဲ့ဒီအတိုင်းပဲနတ်ပြည်နတ်ရွာရောက်သွားတဲ့ပုဂ္ဂိုလ်သည်တင့်စီကိုလာပြီးပြောမှမဟုတ်တော့ဘူးလို့ရှင်းပြပေမဲ့အဲ့ဒီပုဂ္ဂိုလ်ကြီးကလက်ခံရလားလက်မခံဘူးအဲ့ဒါနဲ့နော်ဆက်ပြီးတော့စကားပြောကြတော့ရှင်ဘုရားဘလောက်ရှင်းပြပြတပည့်တော်ကတော့နောက်ဘဝယုံကိုမယုံတာဖရာတဲ့အေးမယုံခြင်းအကြောင်းမှလည်းပဲနောက်ထပ်တပည့်တော်ကသီလနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ကိုစူးစမ်းလေ့လာထားတာရှိတယ်တဲ့။ဘာနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်။သီလနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ကိုစူးစမ်းလေ့လာထားတာရှိတယ်။အရှင်ဘုရားတို့ကဟောထားတာတွေရှိတယ်တဲ့။သီလနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာတာဝရိန္ဒာနတ်ပြည်ကိုရောက်နိုင်တယ်တဲ့။ဘယ်နတ်ပြည်။တာဝရိန္ဒာနတ်ပြည်ကိုရောက်နိုင်တယ်လို့အရှင်ဘုရားတို့ကဟောပြောပြသထားတာရှိတယ်တကယ်ရောက်မရောက်ကိုတပည့်တော်ကအဲ့ဒီပုဂ္ဂိုလ်တွေစီကိုသွားပြီးငါးပါးသီလလုံပြီဆိုတဲ့ပုဂ္ဂိုလ်စီကိုစူးစမ်းလေ့လာကြည့်တယ်အဲ့ဒီပုဂ္ဂိုလ်ကိုလည်းပါလွတ်လိုက်တယ်ဒါပေမဲ့သူသေသွားတော့ပြန်မလာဘူးခရားတပည့်တော်ကိုအကြောင်းကြားတာမရှိဘူးတဲ့တို့သူတော်စင်များစပေဘဟုတုတ္တတိလိုတယ်ပေါ့စပေဘဟုတုတ္တမရှိရင်မဖြစ်တဲ့နာတွေကိုနော်သွားပြီးတော့ဟုတ်ကြီးထင်နေတာတွေရှိကောင်းရှိလိမ့်မယ်ပေါ့နမူနာအဖြင့်ကြည့်ရင်အခုဒီမှာကြည့်လိုက်ရင်ဒါဝရိန္ဒာနတ်ပြည်ရဲ့နတ်သက်နဲ့လူတို့ရဲ့အသက်ကြီးกว่าသလားမกว่าဘူးလားกว่าတယ်နော်ဒါဝရိန္ဒာနတ်ပြည်ရဲ့တရက်ဒီလောကလူရွာရက်နဲ့ဆိုရင်နှစ်တရာဖြစ်နှစ်ဘလောက်လဲတရာဖြစ်အဲ့ဒါမျိုးနှစ်တရာဖြစ်နေတဲ့အတွက်ကြောင့်မို့အဲ့ဒီပုဂ္ဂိုလ်မျိုးဒီကိုကနေပြီးတော့တရက်လောက်သာနောက်ကျလိုက်ရင်ကိုကဒီမှာလာပြောဖို့မှီသေးလားမမီတော့ဘူးနောက်ရက်ကျမှသွားပြောမယ်ဆိုပြီးတော့သူလှုပ်လိုက်ရင်ကိုနောက်တရက်ရောက်သွားရင်နှစ်ဘလောက်ဖြစ်သွားမလဲ200ဖြစ်သွားမှာ3ရက်မေ့ရင်ဘလောက်ဖြစ်သွားမလဲနှစ်ပေါင်း300ဖြစ်သွားလိမ့်မယ်အဲ့ဒါကြောင့်မို့ အဲဒီတိုင်းစူဇန်လိလာခြင်းသည်လည်းပဲဖြစ်နိုင်ရဲ့လားမဖြစ်နိုင်ဘူးဒါပေမဲ့ပါရတိမျိုးသားမင်းကတော့သေးသေးချာချာလိလာထားတဲ့ရှင်ဘုရားတာဝရင်သာနတ်ပြည်ရောက်တယ်လို့ဒါပြောတာတပည့်တော်စီလာမပြောဘူးခရားဆိုပြီးတော့နောက်ဘဝယုံရဲ့လားမယုံဘူးအဲ့ဒီမယုံတာကိုနောက်ထပ်သူကချက်ပြီးတော့ဥပုပ်ပြောပြသေးတယ်ရှင်ဘုရားသီလနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်တွေမဟုတ်ဘူးသီလနဲ့လည်းပြည့်စုံကိုယ်ကျင်တရားကောင်းတဲ့ပုဂ္ဂိုလ်စီကိုလည်းတပည့်တော်လေ့လာထားတာရှိသေးတယ်အရှင်ဘုရားတို့ကပြောကြတယ်ဒီသီလနဲ့ကိုယ်ကျင်တရားကောင်းရင်နောက်ဘဝဒီတဲ့ตาတဲ့ဘဝမြင့်တဲ့ဘဝတွေကိုရမယ်လို့ပြောတယ်ဘုရားဒါပေမဲ့တပည့်တော်အဲ့ဒီလိုသီလနဲ့ပြည့်စုံကိုယ်ကျင်တရားကောင်းတဲ့ပုဂ္ဂိုလ်တွေကိုလက်တွေ့စုံစမ်းကြည့်လိုက်တဲ့အခါရှင်ဘုရားမဖြစ်နိုင်ဘူးတဲ့ဘာကြောင့်မဖြစ်နိုင်တာလဲပြောရင်တကယ်လို့နောက်ဘဝကဓိဋ္ဌိမြင့်နေရင်သီလနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ကိုကျင်တရားကောင်းတဲ့ပုဂ္ဂိုလ်ဒီကိုယ့်ကိုယ်ကိုသတ်သေးမှာပေါ့ဗျာတဲ့။ဘာလို့လဲပြောတော့လူဘဝကဆင်းရဲတယ်။နတ်ပြည်နတ်ရွာရောက်သွားရင်မချမ်းသာဘူးလား။ချမ်းသာတယ်ဆိုတော့တကယ်တမ်းကသတ်သေးစရာကောင်းတယ်။အဲ့ဒါမျိုးသတ်သေးတဲ့ပုဂ္ဂိုလ်လည်းမရှိတဲ့အတွက်ကြောင့်မို့တပည့်တော်ကတော့နောက်ဘဝကိုမယုံဘူးဗျာတဲ့။တဆင့်တဆင့်နဲ့သူလေ့လာတာတို့သူတော်စင်များယုံကြည်တာပါရဲ့လားမပါဘူးအဲ့ဒါနဲ့တည်းဆက်ပြီးတော့အဲ့ဒါပြောကြရင်းနဲ့ရှင်မြဓာရင်မကားသေးဘူးတပည့်တော်နောက်ဘဝရှိမရှိနဲ့ပတ်သက်ပြီးတော့နောက်ထပ်စူးစမ်းလေ့လာထားတာလေးတခုရှိတယ်တဲ့အဲ့ဒါကတော့လူကိုအိုးတဲ့ထဲ့ပြီးတက်ပြီးတော့လေ့လာကြည့်တာတဲ့ဘာကိုအိုးတဲ့ထဲ့လဲဟမ်လူကိုအိုးတဲ့ထဲ့တပည့်တော်ရဲ့အုတ်ချုပ်ရတဲ့နေရာဒေသမှာခိုးမှုတစ်ခုလွန်ကျူးတာရှိတယ်ဗျာအဲ့ဒီခိုးမှုလွန်ကျူးတယ်ဆိုရင်တပည့်တော်ရဲ့နေပယ်မှာတော့သေတံချတယ်အဲ့ဒါမျိုးလွန်ကျူးတဲ့ပုဂ္ဂိုလ်တယောက်တပည့်တော်ရဲ့မြို့မှာကျုံရတော့အဲ့ဒီပုဂ္ဂိုလ်ကိုတပည့်တော်သေးသေးချာချာနောက်ဘဝရှိမရှိနဲ့ပတ်သက်ပြီးတော့စူဇန်လေးလာမှုသိပ္ပံနည်းကြစူဇန်ကြည့်တယ်ရေအိုးကြီးတစ်လုံးလှုပ်ထားတယ်ဗာကြီးတယ်လေအဲရေအိုးကြီးတလုံးအိုးအကြီးကြီးတလုံးလှုပ်ထားပြီးတော့အဲ့ဒီအိုးကြီးကိုဖိုကနောက်ဆိုင်အောက်မှာလှုပ်ထားပြီးတော့အဲ့ဒီဖိုကနောက်ပေါ်မှာတင်လိုက်တယ်ခုနကတော့သေရန်ကြတဲ့ပုဂ္ဂိုလ်ကိုအဲ့ဒီအိုးကြီးတဲ့တပည့်တော်ထည့်လိုက်တယ်ထည့်ပြီးတော့ရေအိုးရဲ့မျက်နှာပြင်ကိုလုံးဝကိုအပြင်ဘာမှမထွက်နိုင်အောင်ကြက်ကြက်နန်းနသေးသေးချာချာစီးထားတယ်ဗျာတဲ့အဲ့ဒါမျိုးစီးထားပြီးတော့အောက်ကမီးထိုးတယ်တဲ့ပါထိုးတာမီးထိုးတယ်ဟင်အောက်ကမီးထိုးတယ်တဲ့အဲ့ဒါမျိုးမီးထိုးပြီးတော့အထဲတဲကပုဂ္ဂိုလ်သေလောက်ပြီဆိုတဲ့အခါကျတော့တပည့်တော်ဒီလောက်ဆိုရင်တော့ဒီပုဂ္ဂိုလ်သေလောက်ပြီလို့သဘောပေါက်ပြီးတော့နောက်ဘဝရှိမရှိကိုတပည့်တော်စူးစမ်းလေ့လာကြည့်တယ်ဘာမှမတွေ့ရဘူးတဲ့သူကဘယ်လိုလေ့လာလဲပြောတော့လူအလုံးတို့ကိုပြောထားတယ်အေးဘုန်းကြီးတွေကပြောတယ်နောက်ဘဝရှိတယ်လို့ပြောတယ်ဒီနေရာမှာနောက်ဘဝရှိရိုးသာမှန်ရင်ဒီအိုးတွေကတခုခုကတော့ထွက်လာမှာပဲတဲ့အဲ့ဒါမျိုးပြောပြီးတော့ပဝန်းကျင်မှာအဲ့ဒီအိုးဝန်းကျင်မှာလူတွေတန်းစီခိုင်းပြီးတေးသေးချာချာကြည့်ကြဆိုပြီးတော့နော်အဲ့ဒီအိုးကိုပိတ်ထားတဲ့အစကိုဖြည်းဖြည်းလေးခွာတယ်ဆုံးနာသွားလိုက်တယ်အထဲတွေကဘာထွက်လာလဲဘာမှထွက်လာတာမရှိဘူးသူကထင်တာကအသက်ထွက်လာလိမ့်မယ်လို့ထင်တာဘာထွက်လာမယ်ထင်တာလဲအသက်ထွက်လာမယ်လို့ထင်တာတို့သူတော်စင်များလူသေးရင်နော်လူတယောက်သေးတဲ့နေရာမှာအသက်ထွက်သလားမထွက်ဘူးလားအသက်ထွက်သလားမထွက်ဘူးလားအေးတို့ပြောနေတာကအသက်ထွက်တယ်လို့ပြောကြတာဒါပေမဲ့စာပေမှာတော့အသက်ထွက်တာမဟုတ်ဘူးတဲ့အာယုဥတ္တမဝိညာဏံတဲ့သုံးမျိုးမရှိတော့တာဘယ်နှမျိုးသုံးမျိုးမရှိတော့တာအာယုအသက်မရှိတော့တာပါမရှိတော့လားအသက်မရှိတော့လားဥဒ္ဓမာအငွိမရှိတော့လားပါမရှိတော့လားအငွိမရှိတော့လားအဲ့ဒါကြောင့်သေတဲ့ပုဂ္ဂိုလ်ကိုကြည်လိုက်လို့ရှင်ရင်သွားပြီးတော့ gain ကြည့်ရင်အဲ့ဒီပုဂ္ဂိုလ်တိအေးနေတာကိုတွေ့လိမ့်မယ်အငွိတက်မရှိတော့လားဘာထက်လဲအငွိတက်အဲ့လိုဆိုတော့အသက်ရဲ့အငွိရဲ့နောက်တစ်ခုကဝိညာဏနော်အတိတရားမရှိတော့တာတဲ့ဘာတရားအတိတရားမရှိတော့သိသွားတဲ့ပုဂ္ဂိုလ်သည်သူတဏ္ဏအတိဘလောက်သွားပုဂ္ဂိုလ်သိသေးလားသူနာမည်ခေါ်သိသေးလားမသိတော့ဘူးအဲ့ဒါမျိုးစပေမှာတော့လူတယောက်သိတယ်သိတယ်ဆိုတဲ့နေရာမှာ ၃မျိုးမရှိတော့တာဘယ်နှမျိုး၃မျိုးအသက်ရဲ့အငွေ့ရဲ့နောက်တစ်ခုကအတိတရားရဲ့ဘယ်နှမျိုးမရှိတာအဲအဲ့ဒီ၃မျိုးမရှိတော့ရင်အဲ့ဒီပုဂ္ဂိုလ်ကိုသေတယ်လို့ခေါ်ကြတာအခုဒီပုဂ္ဂိုလ်ကတော့အသက်ထွက်လာတယ်ထင်ပြီးတော့အဲ့ဒီအသက်ကိုသူကအိုးရဲကနေထွက်လာလိမ့်မယ်လို့ထင်တာသူမမြင်ရတဲ့အတွက်ကြောင့်မို့နောက်ဘဝမရှိဘူးဖရာတဲ့ကဲသူစူးစမ်းလေ့လာမှုတွေကြည့်လိုက်ရင်သို့သူတော်စင်များသေသေးချာချာစူးစမ်းတာမှန်ပေမဲ့အဲ့ဒါမျိုးတွေ့နိုင်ရဲ့လားမတွေ့နိုင်ဘူးအဲ့ဒါနဲ့နောက်ထပ်သူကစူးစမ်းလေ့လာကြည့်သေးတယ်လူရှင်နဲ့လူသေးကိုလေ့လာကြည့်တာဘယ်ကိုလေ့လာလူရှင်နဲ့လူသေးကိုလေ့လာကြည့်တာနော်လူတယောက်เท้ကိုပဲတပည့်တော်ကသေသေးချာချာလေ့လာကြည့်ထားတယ်ရှင်တဲ့ပုဂ္ဂိုလ်ကိုသူဘာလှုပ်ထားတုံးဆိုတော့ချိန်ဝင်အကြီးကြီးလှုပ်ထားပြီးတော့ချိန်ကြည့်ထားတယ်ခရားလူကိုချိန်ဝင်နဲ့ထဲ့ပြီးတော့ချိန်ထားတယ်နောက်အဲ့ဒီလူပဲသေသွားတဲ့အခါကျတော့ဒီလူကိုပဲတခါချိန်ဝင်နဲ့ပြန်ပြီးချိန်ကြည့်ထားတယ်ခရားအဲ့ဒါမျိုးချိန်ကြည့်တဲ့အခါကဲဒုသူတော်စင်များစဉ်းစားကြည့်ပေါ့လူရှင်နဲ့လူသေးဘယ်သူကပိုလေးလဲလူသေးကပိုပြီးတော့လေးတာဟုတ်လားဘယ်သူကပိုလေးတာလဲအဲလူသေးကပိုပြီးတော့လေးတာအဲ့ဒါမျိုးလေးတယ်ဆိုတဲ့နန်းလေးမှာသူကစဉ်းစားတာကအရှင်မယားတို့ဘုန်းကြီးတွေကပြောကြတယ်လူဆိုတာခန္ဓာ၅ပါးနဲ့တည်ဆောက်ထားတာခန္ဓာဘယ်နှပါးဘာတွေလဲပြောရင်ရူပခန္ဓာဝေဒနာခန္ဓာသင်ညာခန္ဓာသင်္ခါရခန္ဓာဝိညာဉ်နဲ့ခန္ဓာဆိုပြီးတော့ခန္ဓာဘယ်နှပါးအဲ့ဒီခန္ဓာ၅ပါးနဲ့လူကိုတိဆောက်ထားတယ်လို့ပြောတယ်ဖေ။အဲ့လို့ဆိုတော့လူအရှင်မှာခန္ဓာ၅ပါးကဲဒီပုဂ္ဂိုလ်ကိုပဲသေသွားတဲ့အခါခန္ဓာ၅ပါးရှိသေးလားမရှိတော့ဘူးအဲ့ဒီပုဂ္ဂိုလ်ကိုသွားပြီးတော့ကြည့်လိုက်ရင်သေသွားတဲ့ပုဂ္ဂိုလ်မှာဝေဒနာခန္ဓာခံစားမှုရှိသေးလားမရှိတော့သင်ညက်ခန္ဓာမှတ်သားမှုသူ့ရဲ့ memory နဲ့နော်မှတ်တယ်ဆိုတာလည်းပဲသူ့မှာမရှိတော့ဘူးသူ့ရဲ့ brain နေတည်နော် function နေအလုံးမလုံးတော့ဘူးဟုတ်တယ်မလားလုံးလုံးသေးလားမလုံးတော့ဘူးအေးအဲ့ဒါကြောင့်မို့ဒီပုဂ္ဂိုလ်ဒီမှတ်သားတယ်ဆိုတာလည်းပဲသင်ညက်ခန္ဓာလည်းပဲမရှိတော့ဘူးအဲ့လိုဆိုတော့ဝေဒနာခန္ဓာလည်းမရှိဘူးသင်ညက်ခန္ဓာလည်းမရှိဘူးသင်္ခါရခန္ဓာလုပ်ငန်းလုပ်တာရောရှိသေးလားမရှိတော့ဘူးအဲ့လိုဆိုတော့ရှင်မယားခန္ဓာ၃ခုကုန်နေပြီနောက်အတိတရားကလည်းပဲမရှိတော့ဘူးဆိုတော့သူကခန္ဓာ၄ပါးကုန်နေပြီးတော့ရုပ်ဆိုတဲ့ရူပခန္ဓာတစ်ခုပဲရှိတော့တယ်အဲ့လိုဆိုတော့ခန္ဓာဘယ်နှပါးပဲကျန်တော့တစ်ပါးပဲကျန်တော့တယ်အဲ့လိုဆိုတော့ရှင်ဘုရားလူအရှင်ကိုချိန်တုန်းကခန္ဓာဘယ်နှပါး၅ပါးလူအသေးဆိုတာခန္ဓာဘယ်နှပါးတစ်ပါးပဲရှိတော့တာတကယ်တမ်းကပို့ပြီးတော့ပေါ့လာရမှာအရှင်ဘုရားလေးဓာတ်ကိုထောက်တော်အဖြစ်နောက်ဘဝသွားเสียမရှိတော့လို့လေးပြီးဒီတိုင်းကြီးဖြစ်သွားတာပဲဖြစ်မယ်ဖျားလို့သူကအဲ့ဒါမျိုးပြောပြပြီးတော့နောက်ဘဝလက်ခံရလားအေးလက်မခံဘူးအဲ့ဒါကြောင့်မို့ဒီပုဂ္ဂိုလ်ရဲ့စူးစမ်းလေ့လာမှုကိုလည်းပါပဲပြောပြောတို့သူတော်စင်များစနစ်တကျလေ့လာထားတာဖြစ်တဲ့အတွက်ကြောင့်သူ့ကိုလည်းလေးစားရမှာဒါပေမဲ့မှန်တော့မှန်ရဲ့လားမမှန်ဘူးအဲ့ဒါနဲ့နောက်ထပ်ပြောတယ်ရှင်မယားဒါရင်မကောက်တပည့်တော်နောက်ထပ်ပြီးတော့လေ့လာကြည့်ထားသေးတယ်တဲ့လူသေးရဲ့မျက်စိမှာလေ့လာတာဘယ်မှာလေ့လာလူသေးရဲ့မျက်စိမှာလေ့လာတယ်တို့သူတော်စင်များဘသူလေ့လာပုံကတပည့်တော်လူတယောက်သေသွားတယ်ဆိုတဲ့နေရာမှာသေသေးချာချာကြည့်တယ်တဲ့ရှင်တုံးကလည်းဒီမျက်စိပဲဗျာသေတော်လည်းပဲဒီမျက်စိပဲသူ့မျက်လုံးနဲ့သူ့ဘာသာသူရှိနေတယ်ဒါပေမဲ့လူရှင်တုံးကတော့အဲ့ဒီပုဂ္ဂိုလ်ဒီမျက်လုံးကမြင်သလားမမြင်ဘူးလားမြင်ရတယ်သေသွားတဲ့အခါမြင်ရသေးလားမမြင်ရတော့ဘူးအရှင်မယားနောက်ဘဝမရှိလို့သာသူမမြင်ရတော့တာတကယ်တမ်းကမျက်လုံးကြီးရှိနေတာမြင်စရာကောင်းတာပေါ့ဖေ။အဲ့ဒါမျိုးသူကတွေးခေါ်ပြီးတော့မိကုန်းနေထုတ်တာမရှိဘူးလားမိကုန်းနေထုတ်တယ်ဆွေးနွေးမှုတွေလုပ်တယ်ဒါပေမဲ့သူ့ရဲ့အလိုရဘယ်လိုပဲပြောပြောနော်ဒီဘက်ကနောက်ဘဝအကြောင်းကိုမရှိပါဘူးဆိုတာကိုသူကဇွတ်တွန်းပြီးတော့အဲ့ဒါပြောနေတယ်တဲ့အဲ့ဒါဘယ်မျိုးစားတယ်လဲပါရာတိမျိုးစားမင်းပြောကြည့်ပါပါရာတိမျိုးစားမင်းအဲ့ဒါကြောင့်မို့ဘဝတစ်ခုအမြင်အယူလွဲပြီဆိုရင်ကြောက်စရာမကောင်းဘူးလား ခုတို့သူတော်စင်များကနောက်ဘဝရှိသလားမရှိဘူးလားနောက်ဘဝရှိတယ်နော်ဦးဇင်းတို့ဗုဒ္ဓဘာသာကနောက်ဘဝရှိတယ်နောက်ဘဝကိုသွားကြတဲ့နေရာမှာစနစ်တကျဗုဒ္ဓဘာသာကနော်ပြောပြထားတာတွေရှိတယ်လူသေးတယ်သေးတယ်ဆိုတဲ့နေရာမှာတို့သူတော်စင်များဘာရီကုံနာရှိတယ်လဲပြောရင်အသက်ကုံနာရဲ့နောက်ထပ်ဘာကုံနာလဲကံကုံနာရဲ့အသက်ကနှစ်ပါးလုံးကုံနာရဲ့နောက်အက်ဆီဒင့်တစ်ခုခုဖြစ်လို့သေးတာရဲ့ဘယ်နှမျိုးရှိလဲ၄မျိုးရှိတယ်နော်ပထမဘာကုံတာလဲအသက်ကုံတာအေးအာယုခယဆိုတာတတန်းကုံသွားတယ်နှစ်တရာရန်ဆိုတရားပြည့်သွားလို့ကိုသေးတာဒါမျိုးတွေလည်းမရှိဘူးလားနောက်ဒီဘက်ကကံမက်ခယကံကုံလို့သေးတာသူလှုပ်ထားတဲ့ကံတရားကုံသွားတဲ့အတွက်ကြောင့်ကိုသေးတာအဲ့ဒါကိုဘာလဲပြောလဲကံကုံလို့သေးတာအသက်ကုံလို့သေးတာရဲ့ကံကုံလို့သေးတာရဲ့အသက်ကနှစ်ပါးလုံးကုံလို့သေးတာရဲ့တခုခုအစည်းရင်ဖြစ်လို့သေးတာရယ်ဘယ်နှမျိုးလဲ၄မျိုးဒီနေရာလေးမှာဘယ်လိုပဲသေးတာဖြစ်ဖြစ်ဘုရားဘာသာရဲ့ရာကသေမဲ့ပုဂ္ဂိုလ်တယောက်ဒီနမိတ်၃မျိုးတဲကတမျိုးမျိုးထင်ပြီးတော့သေးတာတဲ့နမိတ်ဘယ်နှမျိုးအဲနမိတ်၃မျိုးတဲကတမျိုးမျိုးထင်ပြီးတော့သေးတယ်အဲ့ဒါဘာတွေလဲပြောရင်နံပါတ်၁ကကံနမိတ်တဲ့ဘာနမိတ်ကံနမိတ်ဆိုတာသူလှုပ်ထားတဲ့ကုသိုလ်ကံနဲ့အကုသိုလ်ကံသီကံဤရောက်ရင်သူသေးသေးကိုသေးသေးအဲ့ဒီကုသိုလ်ကံဒါမှမဟုတ်ရင်အကုသိုလ်ကံတခုခုမထင်ဘူးလားထင်ပြီးတော့အဲ့ဒီတိုင်းလေးဘဝဆက်သွားရဒါကကံနမိတ်နောက်တစ်ခုကကံမနမိတ်ဘာနမိတ်ကံမနမိတ်ကံမနမိတ်ဆိုတာကြတော့ဘယ်လိုဟာမျိုးလဲပြောရင်ကုသိုလ်ကိုလှုပ်တုံးကအဲ့ဒီလှုပ်တုံးကသူလှုပ်တဲ့ပုံစံအတိုင်းပြန်ပြီးတော့ဆွန်းလောင်းခဲ့တာဆွန်းကပ်ခဲ့တာမျိုးအများကောင်းကျိုးတွေလှုပ်ခဲ့တာမျိုးဆိုရင်သူလှုပ်ပုံကိုင်မုံတွေပါပြန်ပြီးတော့အဲ့ဒါမျိုးမြင်တယ်အဲ့ဒါဘာလို့ခေါ်လဲကံမနမိတ်အကုသိုလ်လှုပ်ထတာဆိုရင်လေသူလှုပ်တုံးကဒုဒ္ဒဓာတ်တို့နဲ့တခုခုတတ်ထားဖြတ်ထားရင်အဲ့ဒီဒုဒ္ဓလက်နဲ့တွေကိုင်ပြီးတော့တတ်ပုံဖြတ်ပုံမှာပြန်ပြီးတော့မြင်ရတယ်အဲ့ဒါကိုကံမနမိတ်တဲ့ဘာနမိတ်အဲ့လိုဆိုတော့ကံနမိတ်ရယ်ကမ္မနမိတ်ရယ်နောက်တစ်မျိုးကဂတိနမိတ်တဲ့ဘာနမိတ်အေးဂတိနမိတ်ဂတိနမိတ်ကြတော့နောက်ဘဝသွားရမယ်ဘုံဌာနတွေကိုမြင်တာလူရည်လို့ပြန်ပြီးတော့ဖြစ်မယ်ဆိုရင်လေလူဘဝအတူနေခဲ့တဲ့ပုဂ္ဂိုလ်တွေတို့နောက်ကိုယ့်ရဲ့သာသမီတွေတို့မိဘတွေတို့အဲ့ဒါမျိုးပြန်ပြီးတော့မြင်တာမျိုးတွေမရှိဘူးလားအဲ့ဒါမျိုးမြင်ရင်အဲ့ဒီပုဂ္ဂိုလ်ဒီလောကလူဘဝပြန်ပြီးရောက်လာနိုင်စရာအကြောင်းမရှိဘူးလားရှိတယ်။ကဲနောက်တစ်မျိုးကကြတော့ဘာတွေကိုမြင်တာရှိသလဲလို့ပြောရင်နတ်ပြည်နတ်ရွာတွေမြင်တယ်တဲ့။ဘာတွေမြင်လဲ။နတ်ပြည်နတ်ရွာမှာဘုံဗိမာန်တွေမရှိဘူးလား။အဲ့ဒီဘုံဗိမာန်တွေကိုမြင်တယ်။နတ်သမီးတွေကိုမြင်တယ်။သာသနာနာဆောက်ဦးတွေကိုမြင်တယ်။အဲ့ဒါမျိုးမြင်ရပြီးတော့အဲ့ဒီပုဂ္ဂိုလ်ကပြုံးပြီးတော့တချို့သေသွားတာတွေမရှိဘူးလားအဲအဲ့ဒါဆိုလို့ရှိရင်လည်းနတ်ပြည်နတ်ရွာရောက်ဖို့အတွက်ဒါဂတိနမိတ်တွေမြင်တာအဲနောက်တစ်ခုတို့သူတော်စင်များငရဲကြမဲ့ပုဂ္ဂိုလ်မျိုးကြတော့တေဂဏီအချိန်ခါမှာဆိုရင်အော်ဟစ်ပြီးတော့နေရတဲ့ကဲကြပါအောင်ကူကြပါအောင်အေးခွင်းနဲ့ကြီးတွေကလိုက်နေတယ်လို့ဟိုမိဘုံနဲ့ဟိုငါ့ကိုတွန့်ချနေတယ်လို့အဲ့ဒါမျိုးတွေအော်ဟစ်ပြောနေရင်တော့အဲ့ဒီပုဂ္ဂိုလ်သေးကြတယ်ဘယ်သွားမှလဲငရဲသွားမှသေးကြတယ်အဲအဲ့ဒါမျိုးနမိတ်တွေထင်တာမရှိဘူးလားအဲ့ဒါကြောင့်ဗုဒ္ဓဘာသာရဲ့အရာကထင်းတဲ့နန်းမှာ3မျိုးပေါ့ဘယ်နှမျိုး3မျိုးကံနမိတ်ရယ်ကမ္မနမိတ်ရယ်ဂတိနမိတ်ရယ်ပြောကြည့်ပါဦးကံနမိတ်ရယ်ကမ္မနမိတ်ရယ်ဂတိနမိတ်ရယ်အဲ့ဒီနမိတ်တွေတစ်မျိုးမျိုးထင်ပြီးတော့နောက်ဘဘဝကိုသွားတဲ့နေရာမှာသိပြီဆိုရင်အသက်ထွက်တာမဟုတ်ဘူးထောက်ပံ့မှုတွေရက်သွားတာဘာတွေရက်သွားတာထောက်ပံ့မှုတွေရက်သွားတာဥပမာအားဖြင့်ကြည့်ရင်လောကလူဘဝသွားနေတယ်လှုပ်ရှားနေတယ်ဆိုတာကားတစ်စီးတည်းကိုစီထည့်ပြီးတော့မောင်းနေတယ်လို့ပဲနော်ဘာထည့်မောင်းလဲကားတစ်စီးတည်းကိုစီထည့်ပြီးတော့မောင်းဒုသူရောစင်များကားဘလောက်ပဲကားရဲ့ body အားကဘလောက်ဖဲကောင်းကောင်းအင်ဂျင်ကဘလောက်ဖဲကောင်းကောင်းဘိန်းတွေကဘလောက်ဖဲကောင်းကောင်းကျန်တဲ့ပစ္စည်းတွေဘလောက်ကောင်းကောင်းစီမပါရင်မောင်းလို့ရရလားမရတော့စီပြက်တာနဲ့ကားထိုးရက်သွားဒီတိုင်းပဲဦးဇင်းတို့ရဲ့ဘဝတွေသွားနေတဲ့နေရာမှာလေ ထောက်ပံ့နေတဲ့ကံရှိတယ်စိတ်ရှိတယ်ဥဒ္ဒုရှိတယ်အာဟာရရှိအဲ့ဒီတရားတွေထောက်ပံ့မှုမရတော့ရင်လူတယောက်ကျမ်းမာရေးမကောင်းတော့ရင်တဖြည်းဖြည်းအစားအသောက်တွေယော့ယော့သွားတာမရှိဘူးလားအဲ့ဒါဒီအထောက်ပံ့တဖြည်းဖြည်းနဲ့ပြက်ပြက်ပြက်ပြက်ပြီးတော့သွားတယ်အဲ့ဒါမျိုးဖြစ်ပြီးထိုးရက်သွားတာအဲ့ဒါကိုလူသေးတယ်လို့ခေါ်တယ်ဟုတ်တယ်မဟုတ်လားအဲ့ဒါကိုဘုရားဘာသာဖြစ်ကြတဲ့ပုဂ္ဂိုလ်တွေကနဗီးနဲ့ရောင်ဝါဖြစ်ပြီးတော့လူသေးလို့ရှင်ရင်အသက်ထွက်သွားတာလို့လို့ဝိညာဉ်ထွက်သွားတာလို့လို့အဲ့ဒီပုဂ္ဂိုလ်သေပြီးသွားရင်လည်းဟိုနားမှာငုတ်တုတ်လေးထိုင်နေတာလို့လို့ဒီနားမှာထိုင်နေတာလို့လို့ဒါမျိုးဖြစ်တာတွေမရှိဘူးလားအေးသွားပြီးတော့သုတ်တံမှာသွားလို့ချလာရင်လည်းပဲတချို့ပုဂ္ဂိုလ်ကအဲ့ဒီတွေ့တဲ့တက်ကိုင်းချိုးလာတယ်အဲ့ဒါကိုဘာခေါ်လာတယ်ပြောတာလဲလိမ့်အေးလိမ့်ပြာခေါ်တယ်လို့ဝိညာဉ်ခေါ်တယ်လို့ဒါမျိုးတွေမရှိဘူးလားအေးအဲ့ဒါမျိုးတွေနော်ချုပ်ပြောကြတာတွေရှိတယ်တကယ်တမ်းကတို့သူတော်စင်မရအတ္တလည်းမရှိဘူးအတ္တလည်းမရှိဘူးလက်ပြာကောင်လည်းမရှိဘူးဝိညာဉ်ကောင်လည်းရှိရလားမရှိဘူးတဘဝပြီးရင်တဘဝဟာဆက်ပြီးတော့ဖြစ်နေတယ်ဖြစ်တဲ့နေရာမှာတို့သူတော်စင်မရအပယ်လေးပုံကိုကြတာရှိတယ်ဘယ်ကြတာလဲအပယ်လေးပုံကိုကြတာရှိတယ်ငရဲတရိစ္ဆာန်ပြိတ္တာအတုရကေအဲ့ဒီဘုံတွေကိုကြည့်လို့ရှင်ရင်ငရဲကြတာကြတော့ဒေါသအာကြီးရင်ငရဲကြတတ်တယ်။ဘာအာကြီးရင်ပစ္စုပန်နေတဲ့ခိုက်တံဒေါသတွေသိကြည့်ရင်သိသွားရင်အဲ့ဒီပုဂ္ဂိုလ်ဟာငရဲကြတတ်တယ်။နောက်တစ်ခုကတရိစ္ဆာန်ဖြစ်တတ်တယ်။ဘာဖြစ်တတ်တရိစ္ဆာန်ဖြစ်တတ်တယ်။ဘယ်လိုပုဂ္ဂိုလ်မျိုးတရိစ္ဆာန်ဖြစ်တတ်တယ်လဲလို့ပြောရင်တွေဝေတဲ့ပုဂ္ဂိုလ်များဘာပုဂ္ဂိုလ်များတွေ့ဝေတဲ့ပုဂ္ဂိုလ်များကုသိုလ်လည်းကုသိုလ်မှမသိဘူးအကုသိုလ်လည်းအကုသိုလ်များမသိဘူးကောင်းတာလည်းကောင်းတယ်လို့မသိဘူးဆိုးတာလည်းဆိုးတယ်လို့မသိဘူးအဲ့ဒါမျိုးပုဂ္ဂိုလ်ကြတော့ဘာဖြစ်တယ်လဲတရိစ္ဆာန်ဖြစ်တတ်တယ်နောက်တစ်ခုကလောဘကြီးရင်ပြိတ္တာဖြစ်တတ်တယ်တဲ့ဘာကြီးရင်လောဘကြီးရင်ကိုယ့်ပစ္စည်းကိုသိပ်ပြီးတော့ဇွဲလန်းအားတွေသန်ရင်အဲ့ဒီပုဂ္ဂိုလ်ကသေသွားရင်တဆေတို့သရဲတို့ဖြစ်တာတွေမရှိဘူးလားအဲ့ဒီတဆေတို့တရေတို့ဒီပြိတ္တာနွယ်ဝင်နေပေါ့ဘာနွယ်ဝင်နေပြိတ္တာနွယ်ဝင်နေအဲ့ဒါကြောင့်မို့သူ့အကြောင်းနဲ့သူ့အကျိုးလာကြတာအဲ့ဒါမျိုးအပယ်လေးပုံကိုရောက်တတ်တယ်။နောက်လောကလူဘဝကနေလူပြန်ဖြစ်တာတွေလည်းမရှိဘူးလားလူပြန်ဖြစ်တယ်ဆိုတော့တဏ္မာနဲ့လူမဖြစ်နိုင်ဘူးလူဖြစ်တယ်ဆိုတာအ ਨੇ ဆုံးဒါနနဲ့သီလပါမဘာနဲ့ပါလဲဧဒါနနဲ့သီလပါမဒါနလုံးလို့ပြောလိုက်လို့လေဥစဉ်တို့ဘုန်းကြီးယံသာသနာဝန်ထမ်းကြီးတွေပဲလူရန်ခိုင်းတာဟုတ်ရဲ့လားဧသာသနာဝန်ထမ်းကြီးတွေပဲလူရန်ခိုင်းတာမဟုတ်ဘူးပေါ့နော်ဧအားလုံးသောပုဂ္ဂိုလ်လူလူချင်းလည်းပဲလူလို့ရတရိစ္ဆာန်တွေကိုလည်းပဲကျွေးလို့မွေးလို့လူရန်လို့မရဘူးလားရအဲ့ဒါမျိုးအလူအတန်းဒါနလုံးမယ်နောက်သီလဆောက်တည်ထားမယ်အဲ့ဒါမျိုးအလူအတန်းနဲ့သီလဆောက်တည်တဲ့ပုဂ္ဂိုလ်သည်သေဆုံးသွားလို့ရှိရင်လူပြန်ဖြစ်နိုင်တယ်။ဘာပြန်ဖြစ်နိုင်။လူပြန်ဖြစ်နိုင်တယ်။အဲ့လိုဆိုတော့အပယ်ကျနိုင်တယ်။အပယ်လေးပုံရောက်နိုင်တယ်။လူပြန်ဖြစ်နိုင်တယ်။အေးတချို့ကြတော့ဘာဖြစ်နိုင်တယ်လဲဆိုတော့နတ်ပြည်နတ်ရွာရောက်နိုင်တယ်တဲ့။ဘာရောက်နိုင်။နတ်ပြည်နတ်ရွာကိုရောက်နိုင်တယ်။နတ်ပြည်နတ်ရွာဆိုလို့ဒုသူရစင်တို့အများသိကြတဲ့ကိုကြီးကျော်တို့မနှဲလေးတို့ပြောတာဟုတ်ရဲ့လား။အဲ့ဒီနတ်တွေကိုပြောတာမဟုတ်ဘူးစတုမာတဲ့တာဝရင်သာယာမတုတိတာနေမနာရတိပရနေမိတဝတဝတိအဲ့ဒီနတ်မျိုးတွေဖြစ်နိုင်တယ်အဲ့ဒါမျိုးဖြစ်ဖို့ဆိုရင်လည်းအ ਨੇ ဆုံးဒါနနဲ့သီလပါရမယ်ဘာနဲ့ပါလဲအေးဒါနနဲ့သီလလှုပ်ထားရအဲ့ဒါမျိုးလှုပ်ထားရင်အဲ့ဒီပုဂ္ဂိုလ်သည်အဲ့ဒီနတ်ပြည်နတ်ရွာတွေကိုရောက်နိုင်တယ်အပေက၄ဘုံလူပြည်ရယ်ဆိုတော့ဘလောက်ရ၅ရတော့နတ်ပြည်က6ထက်ဆိုတော့ဘယ်လောက်ရလဲ7ရအဲ့ဒါကိုကာမ7ဘုံနဲ့ဘာ7ဘုံအင်းအဲ့ဒါကိုကာမ7ဘုံနောက်ဒုသူရောစင်များကိုကနေပြီးတော့ကုသိုလ်တွေလုပ်တဲ့နေရာမှာဒါနတယ်မဟုတ်ဘူးသီလတယ်မဟုတ်ဘူးဘာဝနာလုပ်ငန်းမှလုပ်တယ်တဲ့ဘာလုပ်ငန်းဘာဝနာလုပ်ငန်းလုပ်တယ်တဲ့ဘာဝနာက2မျိုးရှိတယ်သမထဘာဝနာနဲ့ဝိပဿနာဘာဝနာပြောကြည့်ပါသမထဘာဝနာနဲ့ဝိပဿနာဘာဝနာသမထဘာဝနာဆိုတာစနစ်ပေါင်း40ခုရှိတယ်အဲ့ဒီထဲမှာအာနာပါနသတိတစ်ခုကိုပဲကြီးကြီးပေါ့ အာနာပါနတတိဆိုရင်လေထွက်သွားရင်နှာသီးပြားကိုထိသွားထိရင်ထိတယ်လို့မှတ်ရလေပြန်ဝင်လာရင်လည်းနှာသီးပြားထိသွားအဲ့ဒီထိရင်ထိတဲ့နေရာလေးကိုမှတ်ရမယ်အဲ့ဒါမျိုးမှတ်ပြီးတော့ရည်ရှည်လို့ရင်အဲ့ဒီပုဂ္ဂိုလ်ဟာတပြေးပြေးနဲ့စိတ်ပြန့်လွင်မှုတွေနည်းပြီးတော့ငြိမ်သက်မှုမရဘူးလားငြိမ်သက်မှုလေးတွေရအဲ့ဒီငြိမ်သက်မှုရလို့တဖြည်းဖြည်းနဲ့ဆင့်တက်သွားပြီးတော့ဥပ္ပဇာရတမာရီဥပ္ပဇာရတမာရီကနေ82လို့အပနာတမာရီအဲ့ဒီအစင်မျိုးကိုရောက်သွားရင်အဲ့ဒီပုဂ္ဂိုလ်ရဲ့စိတ်တည်ငြိမ်အေးသွားတယ်ဘာဖြစ်သွားလဲငြိမ်အေးသွားတယ်ဇံရသွားတယ်ဘာရသွားဇံရသွားတယ်အဲ့ဒီဇံတန်းလန်းနဲ့သေမယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်တည်ဗျံမာဖြစ်နိုင်တယ်တဲ့ဘာဖြစ်နိုင်လဲဗျံမာဖြစ်နိုင်တယ်ဗျံမာကကြတော့နှစ်မျိုးရှိတယ်ရူပဗျံမာနဲ့အရူပဗျံမာပြောကြည့်ပါဦးအဲ့ဒါမျိုးကြိုးစားအားထုတ်လိုက်လို့ရူပဗျံမာဆိုရင်စုပေါင်း16နော်16ပုံရှိတယ်ဘယ်နှပုံလဲ16ပုံအဲရူပ16ပုံရှိတယ်အဲ့ဒီရူပဇန်တွေကိုရပြီလို့ဆက်ပြီးတော့သူကကြိုးစားအားထုတ်လိုက်ရင်နောက်ထပ်အဲ့ဒီပုဂ္ဂိုလ်ကအရူပဇံနေရနိုင်တယ်ဘာဇံလဲအရူပဇံရနိုင်တယ်အရူပဇံကြတော့အရူပဘုံကဘယ်နှဘုံလဲ၄ဘုံရှိတယ်အဲ့လိုဆိုတော့စုပေါင်းရင်ဗျံမာ20ပေါ့ဗျံမာဘယ်လောက်လဲ20အပေက၄ဘုံလူဘုံ5ဘုံရနောက်နတ်ပြည်က6ထက်17ရအဲ့ဒီတဲကိုဗျံမာ20ထဲတော့ဘယ်လောက်ရ30နဲ့တင်းအဲ့ဒါဗုဒ္ဓဘာသာကလက်ခံထားတဲ့30နဲ့တပုံပါပုံလေ30နဲ့တပုံအဲ့ဒီ30နဲ့တပုံနဲ့တင်းကျင်လည်နေတာမဟုတ်ဘဲနဲ့အဲ့ဒီတဲကနေဖောက်ထွက်ခြင်းရင်အဲ့ဒီပုဂ္ဂိုလ်ကဝိပဿနာလုပ်ငန်းလုပ်ရမယ်တဲ့ဘာလုပ်ငန်းဝိပဿနာလုပ်ငန်းလုပ်ရမယ်ဝိပဿနာဆိုတာသက္ကလုံလေးနှလုံးကိုပေါင်းထားတာဝိနဲ့ပတ္တနာပတ္တနာဆိုတာကြည်ချင်းမြင်ချင်းရှုချင်းလို့အဓိပ္ပာယ်ရတယ်။တမန်မြင်တာမဟုတ်ဘူးတဲ့ဝိထည့်ပြီးတော့မြင်ရမယ်။ဘာထည့်မြင်ရ။ဝိဆိုတာထူးခြားတယ်လို့အဓိပ္ပာယ်ရထူးထူးခြားခြားမြင်ရပြောကြည့်ပါဦး။ထူးထူးခြားခြားမြင်ရထူးထူးခြားခြားမြင်တယ်ဆိုတာတမန်မြင်တယ်ဆိုတာဒီလိုပြောတာအမျိုးသားပဲအမျိုးသမီးပဲလို့မြင်တယ်။အေးထူးထူးခြားခြားမြင်တာမျိုးကြတော့အနိစ္စဒုက္ခအနတ္တလို့မြင်တယ်ပြောကြည့်ပါဦးအနိစ္စဒုက္ခအနတ္တလို့မြင်တယ်အဲ့ဒါမျိုးအနိစ္စဒုက္ခအနတ္တလို့နော်ကြကြနနာမြင်အောင်ဝိပဿနာရှုလို့မရဘူးလားအဲ့ဒါမျိုးဝိပဿနာရှုလိုက်ရင်ဒုသူရောစင်များတဖြည်းဖြည်းနဲ့အဲ့ဒီပုဂ္ဂိုလ်ဒီဉာဏ်စင်တွေတက်လိမ့်မယ်နာမရူပပရိစ္ဆေရဉာဏ်ပစ္စယပရိဂဟဉာဏ်အဲ့ဒီကနေတန်းစီပြီးတော့တဆင်ပြီးတဆင်ညံနေရသွားတာမရှိဘူးလားအဲ့ဒီကနေနောက်ဆုံးမှာဂုတ္တရဘုထိရောက်ပြီးတော့ဟိုဘက်ရောက်ရင်သောတာပန်သောတာပန်ဖြစ်ရင်ခုနှစ်ဘဝပဲလေရတော့တယ်နောက်ပြီးသွားရင်တကတာကံတဘဝပဲကာမဘုံကိုပြန်လာတော့တယ်နောက်ပြီးသွားရင်အနာကံကာမဘုံကိုပြန်မလာတော့ဘူးအဲ့ဒီပုဂ္ဂိုလ်ဒီအနာကံဘဝကနေဆုံးသွားရင်သုတ္တဝါဒမြမပြည်ကိုရောက်သွားတယ်အဲ့ဒီမြမပြည်ကနေဆက်ပြီးတရားအားထုတ်ရင်ယဟန္တာဖြစ်ပြီးပြိနိဗ္ဗာန်စံနာတွေမရှိဘူးလားရှိတယ်အဲ့ဒါကြောင့်ဗုဒ္ဓဘာသာအရာကတော့နောက်ဘဝရှိတယ်30နဲ့တပုံဘယ်နှပုံလဲ30နဲ့တပုံအဲ့ဒီ32ပုံမှာဘဝနေခြင်းမြင့်ခြင်းသည်ကိုလှုပ်ထားတဲ့အလုံးနဲ့ပဲပတ်သက်တယ်သူတစ်ပါးနဲ့ဆိုင်ရဲ့လားမဆိုင်ဘူးအဲ့ဒါကြောင့်ဒုသူတော်စင်များလဲလောကလူဘဝရနေတဲ့အခိုက်အတန့်မှာကိုယ့်ရဲ့ဘဝကိုတဆင့်နဲ့တဆင့်မြင့်အောင်ကြိုးစားဖို့လိုသလားမလိုလားလိုတယ်အဲ့ဒါမျိုးကြိုးစားအားထုတ်ပြီးတော့ကိုယ့်ရဲ့ဘဝကိုအစဉ်တန်းမြင့်အောင်ပြုစုပြောထောင်နိုင်တဲ့သူတော်ကောင်းများဖြစ်ကြကုန်ပြီ၍ဒုက္ခခတ်သိမ်းတို့ရဲ့ချုပ်ငြိမ်းရာဖြစ်တဲ့နိဗ္ဗာန်သို့ရလွယ်ရောက်လွယ်မြင့်မောက်ပြုလွယ်နိုင်ကြပါစေကုန်သတည်း